Welcome to the Voice of America in Burmese.
Mingala nya jan ma pa sa nya shin. American bi dang so myo ro Washington DC ga ne PO American atan ya 2020 khu ne November la 20 ye taok ja ne nya bai season ne go Myanmar sano chin nya 9 ya ne 20 nai thi line to meter 1925 30 ne ne line la meter 190 ro ga ne thong ne pe ni ba lo shin.ကျမနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရသတင်းတွေကိုတင်ပြပေးမှာပါအမေရိကန်ပြည်ထောင်စုတောင်ပိုင်းကဂျော်ဂျီယာပြည်နယ်မှာနှစ်ပေါင်း30နှစ်ပါအတွင်းပထမဆုံးအနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရလိုက်ပါတယ်မဲစီငါးသားနှစ်ပါကိုလက်နက်တစ်ခုချင်းပြန်ပြီးတော့ရေတွက်ချက်အရသမ္မတထရမ့်ထံမစ္စတာဘိုင်ဒန်က6ခါမဲ12,000ကျော်အသားရတာကြောင့်ရွေးကောက်ပွဲတာဝန်ရှိသူတွေကြေညာခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်ကုစလယ်မဲ16မဲကိုမစ္စတာဘိုင်ဒန်အနိုင်ရကြောင်း AP သတင်းဌာနကကြာတာပြည်နယ်မှာကြေညာခဲ့တာပါရွှေကောက်ပွဲအနိုင်ရဖို့လိုအပ်တဲ့ကုစလယ်မဲ290ကိုရရှိခဲ့တဲ့အချိန်တုန်းကလည်းမစ္စတာဘိုင်ဒန်ကိုရွှေကောက်ခံသမ္မတအဖြစ် AP ကအသိမှပြုကြေညာခဲ့တာပါ။ဂျော်ဂျာပြည်နယ်မှာအနိုင်ရလိုက်တဲ့အတွက်မစ္စတာဘိုင်ဒန်ရရှိလိုက်တဲ့ကုစလယ်မဲစုစုပေါင်းက306မဲအထိရှိသွားပါတယ်။ဂျော်ဂျာပြည်နယ်သမ္မတရွှေကောက်ပွဲရဲ့အစောပိုင်းမဲရလာတဲ့အရာမစ္စတာဘိုင်ဒန်ကမဲအသားရနေကြောင်းတာဝန်ရှိသူတွေကြေညာခဲ့တဲ့အချိန်မှာကုစလယ်လောင်းနှစ်ယောက်ကြားမဲရလာက3.3ရခိုင်နှုန်းသာကွာတဲ့အတွက်အဲ့ဒီအချိန်တုန်းကတော့ဂျိုးဘိုင်ဒန်ကိုအနိုင်ရသူဖြစ် AP ကချက်ချင်းမကြေညာခဲ့ပါဘူး။အဲ့ဒီလိုမဲတွေပြန်ရေးတွက်ဖို့ဖြစ်လာနိုင်ချေရှိတဲ့နေရာတွေမှာ AP ကအနိုင်ရသူကိုချက်ချင်းမကြေညာပဲစောင့်ကြည့်လို့ရှိပါတယ်။ဂျော်ဂျာပြည်နယ်မှာမဲတွေမဖြစ်မနေပြန်ရည်တွဲရမယ်ဆိုတဲ့ဥပဒေမျိုးပြဋ္ဌာန်းထားတာမရှိပေမဲ့ကိုစလဲတွေကြားမဲရလာကွာဟာမှုက3.5ရခိုင်နှုန်းထက်နည်းနေမယ်ဆိုရင်တော့ကိုစလဲတအူးကတောင်းဆိုလာရင်ပြန်ရည်တွဲဖို့ခွင့်ပြုထားတာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာနိုဝင်ဘာ3ရက်နေ့မှာကျင်းပတဲ့ရွေးကောက်ပွဲရလာကိုလည်းမခံပဲကိုရိုနာဗိုင်းရပ်စ်ကရောဂါနဲ့ဆိုင်တဲ့တည်င်းအချက်လက်တွေကိုအစိုးရတာဝန်လွှဲပြောင်းရေးအဖွဲ့မရအောင်ဟန်တာထားတဲ့အပေါ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြာတာပတင်းနေ့မှာပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ထရမ့်ဘလို့တွေးနေတယ်လဲဆိုတာမှန်းရခက်တယ်လို့ရွေးကောက်ပွဲမှာရှုံးနေတာကိုသူသိလိမ့်မယ်ဆိုတာသိကြပါတယ်လို့မစ္စတာဘိုင်ဒန်ကပြောဆိုခဲ့ပါတယ်။သမ္မတထရမ့်အခုလိုလောက်ကွယ်နေရတဲ့အကြောင်းရင်းကိုနားမလည်နိုင်ပေမဲ့ဒါကသိက္ကိုဆိုရတဲ့လိုရဖြစ်တယ်လို့လည်းမစ္စတာဘိုင်ဒန်ကပြောဆိုခဲ့တာပါဒီမိုကရက်နဲ့ရီပဘလစ်ကင်ပြည်နယ်အုပ်ချုပ်ရေးမှူးဆေးရောက်ကိုကြာတာပတင်းနေ့ကအွန်လိုင်းမှာဆွေးနွေးပွဲလုပ်ပြီးချိန်မှာတော့တည်င်းထောက်တွေနဲ့လည်းမစ္စတာဘိုင်ဒန်တွေ့ဆုံခဲ့ပါတယ် Thanksgiving ကျေးဇူးတော်နေ့နဲ့ Christmas အားလည်းမတိုင်ခင်နိုင်ငံတော်ဝန်ဆေးရုံတွေမှာကိုဗစ်ရောဂါကူးခံထားသူတိုးလာနေတာကိုလည်းမစ္စတာဘိုင်ဒန်ကထောက်ပြခဲ့ပါတယ်။ဒီဖြစ်ရကြောင့်ဆေးဌာနနဲ့ဆေးဝန်ထမ်းတွေအပေါ်ဝန်ပိလာစေပြီးနိုင်ငံစီးပွားရေးကိုပါအကြီးအကျယ်ထိခဲ့လာစေမယ်လို့လည်းသတိပေးခဲ့တာပါ။ပြည်내အုပ်ချုပ်ရေးမှုတွေနေနဲ့အကူအညီလိုအပ်လာရင်အင်ပြူရောမှာတူရှိနေမယ်ဆိုတာသတိရပါလို့လည်းမစ္စတာဘိုင်ဒန်ကအုပ်ချုပ်ရေးမှုတွေကိုကြာတာပြင်းနေ့အွန်လိုင်းဆွေးနွေးခန်းမှာပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရရဲ့အကျိန်းနဲ့ရှင်နေရတဲ့မီရှိဂန်ပြည်နယ်ကအဓိကရီပဘလစ်ကင်လွှတ်တော်အမတ်တွေကိုသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုကိုတောက်ကြနေမှာဖိတ်ခေါ်ထားပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနိုင်ရခဲ့တဲ့ဒီပြည်နယ်မှာမဲရီတွမ်မိုရီနဲ့ပတ်သက်လို့သမ္မတထရမ့်ရဲ့တရားရေးစိန်ခေါ်ချက်တွေလည်းမအောင်မြင်ခဲ့ပါဘူး။အင်ပီရိုကိုမီရှိဂန်ပြည်နယ်လွှတ်တော်အမတ်ဘယ်နှစ်ယောက်လာမလဲဆိုတာနဲ့သမ္မတထရမ့်ဘာတွေပြောမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။မီရှိဂန်ပြည်နယ်မဲရလာတွေနဲ့ပတ်သက်လို့တရားရေးစင်ကောချက်တွေကိုသမ္မတထရမ့်ရဲ့ရှေ့နေတွေကကြာတာပြင်းနေမှာရုပ်သိမ်းခဲ့တာပါ။သမ္မတထရမ့်ရှုံးနေခဲ့တဲ့ပြည်နယ်တွေမှာမဲရလာတွေပြောင်းသွားအောင်လို့သူ့ရဲ့တရားရေးအဖွဲ့ကလုပ်ကိုင်နေချိန်မှာပဲမီရှိဂန်ပြည်နယ်လွှတ်တော်အမတ်တွေကိုအင်ပီရိုစီထူးထူးခြားခြားဖိတ်ကြားတာလည်းဖြစ်ပါတယ်။မီရှိဂန်ပြည်နယ်ရွေးကောက်ပွဲမှာဂျိုးဘိုင်ဒန်ကမဲသသိန်းခွဲကျော်ပိုရခဲ့တာကြောင့်ပြည်နယ်ကိုယ်စားလှယ်မဲ16မဲကိုတရားဝင်အနိုင်ရမယ့်အနေအထားဖြစ်နေပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအနိုင်ရဖို့ဆိုရင်တနင်္ဂနွေလုံးမှာရတဲ့စုစုပေါင်းမဲအရေးအတွက်တွေကိုမူတည်ဆုံးဖြတ်တာမဟုတ်ပဲကိုယ်စားလှယ်မဲ938မဲထဲကအနည်းဆုံး290ရမသားနဲ့အနိုင်ရမှာဖြစ်ပါတယ်။ကိုယ်စားလှယ်မဲ290ကျော်ရထားတဲ့ဂျိုးဘိုင်ဒန်အတွက်လည်းမီရှိဂန်ကိုယ်စားလှယ်မဲတွေကအထူးကြကြတဲ့အခမ်းအနားမှာရှိနေတာဖြစ်ပါတယ်။မြောက်ကိုရီးယားလုံခြုံရေးအဖွဲ့ကိုအတင်းကျပ်လုခိုင်းစေနေတဲ့ဆိုရဲဆွဆွဲချက်တွေကြောင့်ကုမ္ပဏီတစ်ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြာတာပြင်းနေမှာတန်ခါအရေးယူမှုတွေချမှတ်လိုက်ပါတယ်။ရုရှားဆက်လို့ရေးကုမ္ပဏီ Macron LLC နဲ့ရုရှားနိုင်ငံမှာလုပ်ငန်းလည်ပတ်နေတဲ့မြောက်ကိုရီးယားရဲ့ Korean Coastal အထွေထွေကုမ္ပဏီ Corporation ကိုအရေးယူတံခါးလိုက်တဲ့အကြောင်းအမေရိကန်ဘဏ္ဍာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားအလုပ်သမားအားလုံးကို2019ဒီဇင်ဘာ22ရက်နေ့နောက်ဆုံးထားပြီးတော့နေရက်ပြန်ပို့ရမယ်ဆိုတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြန်လည်ချက်ကိုမလိုက်နာတဲ့အတွက်အခုလိုတံခါးမှာပါ။ မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စီစဉ်တွဲနိုင်ငံသားဝင်ငွေမရအောင်ထိန်းချုပ်တဲ့အနေနဲ့ကုလသမဂ္ဂကအဲ့ဒီလိုပြတ်ထန်ခဲ့တာပါအခုချက်မှတ်လိုက်တဲ့ဒဏ်ခအရေးယူမှုအရအမေရိကန်ပြည်ထောင်စုမှရှိတဲ့အဲ့ဒီကုမ္ပဏီတစ်ခုရဲ့ပိုင်ဆိုင်မှုအလုံးကိုအစိုးရကကန့်သတ်ထိန်းချုပ်ထားမှာဖြစ်ပြီး Office of Foreign Assets Control OFAC လို့ခေါ်တဲ့အမေရိကန်နိုင်ငံရဲ့ချာငွေကြေးနဲ့ပစ္စည်းပေါ်ဆိုင်မှုထိန်းချုပ်ရေးဆိုင်ရာဌာနစီကိုအစီအခံတင်ပြမှာဖြစ်ပါတယ်
တဲ့ညားတဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9383ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနေ့တွေမှာ silent meter 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာဒီမိုကရေစီအကျိုးပြုခရင်တက်မတော် DKB ကကလေးစငယ်တွေကိုတသားဖြစ်စုဆောင်အသုံးပြုနေတာတွေကိုအဆုံးသတ်ဖို့ကုလသမဂ္ဂနဲ့ပူးတွဲလုပ်ငန်းအစီအစဉ်တစ်ရပ်ကိုဒီနေ့မှလက်မှတ်ရေးထိုးလိုက်ပါတယ်ကလေးစငယ်တွေပေါ်မှာကြီးမားတဲ့ချိုးဖောက်မှုတွေကိုစောင့်ကြည့်အစဉ်ခံတင်ပြတဲ့နိုင်ငံအဆင့်ထူထောင်အဖွဲ့ CTFMR နဲ့ DKB တို့အင်တာနက်အွန်လိုင်းကနေတစ်ဆင့်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ဒါဟာကုလသမဂ္ဂအဖွဲ့နဲ့မြန်မာနိုင်ငံမှာရှိတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကြားရေးထိုးတဲ့ပထမဆုံးနှစ်ဖက်ပူးတွဲလုပ်ငန်းစဉ်တစ်ရပ်ဖြစ်ပါတယ်။ DKB ဘက်ကအခုလိုကတိပြုလက်မှတ်ရေးထိုးခဲ့တဲ့အတွက်ချီးကျူးကြောင်းလက်နက်ကိုင်ပဋိပက္ခဒဏ်ခံရတဲ့ကလေးငယ်တွေနဲ့လူအတိုင်းဝိုင်းတွေကိုကာကွယ်စောင့်ရှောက်ဖို့ကအရေးကြီးတယ်ဆိုပြီးတော့ CTFMR အဖွဲ့ကပြောပါတယ်။အခုလိုလက်မှတ်ရေးထိုးလိုက်ခြင်းအပြင် DKB တပ်ဖွဲ့ကိုကလေးစစ်သားအဖြစ်အသုံးပြုနေတဲ့လက်နက်ကိုင်အဖွဲ့စင်းတွေကနေပယ်ဖြတ်ဖို့အတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တယ်လို့လည်းပြောပါတယ်။ DKB တပ်ထဲမှာကလေးစစ်သားအသုံးပြုတာတွေရှိခဲ့တယ်လို့2013ခုနှစ်ကစပြီးဖော်ပြခဲ့ရမယ်လဲနောက်ပိုင်းစီရင်ခံစာတွေမှာတော့မတွေ့ရှိရတော့ဘူးလို့ပြောပါတယ်။ DKB အနေနဲ့2018ခုနှစ်ကစပြီးတော့ CTFM အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ခဲ့ပြီးသူတို့အဖွဲ့အတွင်းမှာကလေးစစ်သားအသုံးပြုတာတွေနဲ့ကြီးမားတဲ့ချိုးဖောက်မှုတွေမရှိတော့ကြောင်းပြသဖို့စိတ်အားထက်သန်နေပြီးတော့ကုလသမဂ္ဂရဲ့ကလေးစစ်သားအသုံးပြုမှုစီရင်ခံစာတွေကနေပယ်ဖျက်ခံရဖို့အတွက်ကြိုးပမ်းနေတယ်လို့လည်းဒီ KPA စီဦးစီးချုပ်ပိုချုပ်ကြီးစောမိုးရှိကပြောပါတယ်ဒီခန္ဓာကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဝကြီးတင်းရကံပေါ်တက်ရောက်ပြီးတော့မျက်မြင်သွင်းသိဖြစ်လက်မှတ်ရေးထိုးခဲ့ပါတယ်ဒါပြင်မြို့သားပြန်လည်သိမြင်ရေးနဲ့ငင်းငယ်ဘူဌာနငင်းငယ်ကော်မရှင်ဥက္ကဋ္ဌဒေါက်တာတင်မျိုးဝင်းနဲ့မြန်မာနိုင်ငံမှာရှိတဲ့တန်တမာတွေကုလသမဂ္ဂအေဂျင်စီတွေလည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာရရှိစည်းဝိုင်းဖွံ့ဖြိုးတိုးတက်မှုနဲ့လူမှုအတိုင်းအတာတစ်ခုတည်ဆောက်နိုင်မှုအတွက် APEC လို့ခေါ်တဲ့ Asia Pacific ဒေသစည်းဝိုင်းပူးပေါင်းဆောင်ရွက်မှုအဖွဲ့ဝင်နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှိဟိဒေဆူဂါကဒီနေ့မှပြောလိုက်ပါတယ်။မလေးရှားနိုင်ငံကဥဆောင်ကျင်းပတဲ့2020 APEC အဖွဲ့အမှုဆောင်ရာရှိချုပ်တွေရဲ့ဆွေးနွေးပွဲအတွင်း online ကနေတဆင့်ဝန်ကြီးချုပ်ဆူဂါကပြောကြားလိုက်တာဖြစ်ပါတယ်
။日本は APEC と共に全ての人々が活躍し成長を実感し
ဒီမနိုင်ငံအနေနဲ့ APEC အဖွဲ့ဝင်အနေနဲ့အတူတွဲပြီးလူတိုင်းစီးပွားရေးခွင့်မျိုးတိုးတက်မှုရဲ့အကျိုးကျေးဇူးတွေကိုခံစားနိုင်စေမဲ့ရေရှည်စီးပွားရေးခွင့်မျိုးတိုးတက်မှုနဲ့ပြဿနာအကျက်တဲမျိုးစုံကိုခံနိုင်ရှိတဲ့လူမှုအတိုင်းအဝန်တစ်ခုပေါ်ပေါက်လာအောင်ရည်ရွယ်ပြီးလှုပ်ဆောင်သွားမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ဆူဂါကပြောသွားတာဖြစ်ပါတယ်။ COVID-19 ကာယရောဂါကြောင့်ထိခိုက်သွားတဲ့ကမ္ဘာလုံးဆိုင်ရာစီးပွားရေးပြန်လည်ရှင်သန်မှုအတွက်တခုတည်းသောနည်းလမ်းကတော့ဈေးကွက်တွေကိုဖွင့်ထားဖို့ဖြစ်တယ်လို့ဂျပန်နဲ့နယူးဇီလန်ခေါင်းဆောင်တွေကပြောပါတယ်။အင်ဒိုပစိဖိတ်ဒေသမှာသာယာဝါပြောင်းမှုရှိစေဖို့အတွက်လွတ်လပ်စွာကုန်သွယ်ခွင့်ရှိဖို့ကအခြေခံအုတ်မြစ်ဖြစ်တယ်လို့ပြောကြားလိုက်ပြီးအချို့နိုင်ငံတွေအနေနဲ့ကုန်သွယ်ရေးအရကိုကျိုးစည်းဝါးကာကွယ်တာတွေမလုပ်ကြဖို့ကိုလည်းသတိပေးလိုက်ပါတယ်ခင်ဗျာ။ဗီယက်နမ်ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ Facebook ပေါ်မှာရေးသားဖော်ပြနေကြတာတွေကိုပို့ပြီးတော့စင်ဆာလုပ်ဖို့ဗီယက်နမ်အစိုးရကဖိအားပေးနေတဲ့အပေါ်မှာ Facebook ကမလိုက်နာဘူးဆိုရင်ဗီယက်နမ်မှာ Facebook ကိုပိတ်ပစ်မယ်လို့ချင်းချောက်ထားတဲ့အကြောင်း Facebook ကုမ္ပဏီရဲ့အကြီးအကဲတာဝန်ရှိသူတူကရိုက်တာသတင်းဌာနကိုပြောပါတယ်ဗီယက်နမ်အစိုးရကိုစန့်ကျင်တဲ့ပြောဆိုရေးသားမှုတွေကိုတည်ဆည်တာစဉ်းစားတိဖြတ်မှုတွေလုပ်ဖို့ဗီယက်နမ်အစိုးရဘက်ကပြီးခဲ့တဲ့ဧပြီလမှာတောင်းဆိုခဲ့တာကို Facebook ကုမ္ပဏီဘက်ကလိုက်နာခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့အစိုးရကိုဝေဖန်တဲ့ post တွေကိုကန့်သတ်မှုတွေထပ်တိုးလုပ်ဖို့ဗီယက်နမ်ဘက်ကပြီးခဲ့တဲ့ August လမှာနောက်တစ်ကြိမ်ထပ်ပြီးတော့ Facebook ကုမ္ပဏီကိုတောင်းဆိုခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့ဧပြီလကကျွန်တော်တို့သဘောတူညီမှုရခဲ့ကြပါတယ်။ Facebook ကုမ္ပဏီအနေနဲ့လည်းသဘောတူညီချက်မှာပါတဲ့အတိုင်းလိုက်နာခဲ့ပြီးတော့ဒီသဘောတူညီချက်အတိုင်းဗီယက်နမ်စိုးရဘက်ကလည်းလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်း Facebook ကုမ္ပဏီရဲ့အမည်မဖော်လိုတဲ့တာဝန်ရှိသူတူကပြောပါတယ်။ဗီယက်နမ်နိုင်ငံမှာကန့်သတ်နေတာတွေကိုထပ်တိုးလုပ်သွားဖို့ဗီယက်နမ်ဘက်ကနောက်တစ်ကြိမ်ထပ်တောင်းဆိုလာပြီးအဲ့ဒီတောင်းဆိုမှုထဲမှာတော့တကယ်လို့ဒါကိုမလိုက်နိုင်ဘူးဆိုရင်ဘာတွေဖြစ်လာနိုင်လဲဆိုတော့ချင်းချောက်မှုတချို့လည်းပါဝင်တယ်လို့သူကဆက်ပြောပါတယ်။ ီချိန်ကြောင့်မူတယ်မှာတော့ Facebook ကိုဗီယက်နမ်နိုင်ငံမှာလုံးဝအသုံးပြုလို့မရအောင်ပိတ်ပစ်သွားမယ်ဆိုတာပေါ်ပါတယ်။ Facebook ကုမ္ပဏီဟာဗီယက်နမ်ဈေးကွက်ကနေနှစ်စဉ်အမေရိကန်ဒေါ်လာ1ဘီလီယံလောက်ဝင်ငွေရရှိနေတာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာတစ်ပတ် COVID-19 ရောဂါကူးစက်မှုတွေမှာတော့အမေရိကန်ပြည်ထောင်စုကရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ဆက်ပြီးတော့ရှိနေပါတယ်။အမေရိကန်မှာ COVID-19 ရောဂါကူးစက်သူဥယျာဉ် 17.8 သန်းကျော်နဲ့သေဆုံးသူ 3,000 ကျော်ရှိလာပြီဖြစ်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ရှေ့သတင်းမှအတွင်ကြားအောင်ပဲကျေးဇူးတော်နေ့အခမ်းအနားကိုဘယ်မှမသွားဘဲအိမ်မှာပဲနေကြဖို့နဲ့သူတို့ရဲ့အားလည်းအစည်းအဝေးကိုပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့အခြားကျန်းမာရေးမဟာမိတ်အဖွဲ့၃ဘွဲ့ကတီးခြားကြေညာချက်တွေမနေ့ကထုတ်ပြန်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာတော့ရောဂါကူးစက်သူ9သန်းကျော်နဲ့ဒုတိယအများဆုံးဖြစ်နေပြီးတော့အိန္ဒိယနိုင်ငံမှာဒီနေ့ရောဂါကူးစက်သူ45,000ကျော်ရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယပြည်နဲ့နောက်ဘရာဇီးနိုင်ငံကတော့ကူးစက်သူ6သန်းကျော်နဲ့ကူးစက်မှုတတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါ့ပြင်အမေရိကန်ရဲ့အိမ်ကြီးချင်းမက္ကဆီကိုနိုင်ငံမှာတော့သေဆုံးသူ3000ကျော်ရှိသွားပြီဖြစ်ပြီးတော့မက္ကဆီကိုနိုင်ငံဟာ COVID-19 ရောဂါကြောင့်သေဆုံးသူ3000ကျော်လာတဲ့သတ္တုထမြောက်နိုင်ငံဖြစ်လာနေပါတယ်။ရုရှားနိုင်ငံမှာတော့ဒီနေ့မှာဗိုင်းရပ်စ်ကူးစက်မှုတွေစံချိန်တင်မြင့်တက်ခဲ့ပြီးတော့ရောဂါကူးစက်သူ 14,318 ယောက်ရှိတယ်လို့ပြောပါတယ်ခင်ဗျာ။ဒီအမေရိကန်အတန်ရတောက်ကြနေညပိုင်းမြန်မာဘာသာစီစဉ်နေကိုည10နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့သတင်းဆောင်ပါတွေနဲ့သတင်းပြပူချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာကေယောဂါကူးစက်မှုအန္တရာယ်ကိုကာကွယ်ထိန်းချုပ်နိုင်မှုမလိုအပ်ဘဲခရီးမသွားကြဖို့နဲ့လူစုလူဝေးအပျော်ပါးတွေကိုရှောင်ရင်မှုတာဝန်ရှိသူတွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါ။ကိုဗစ်ကူးစက်သူဥယျာဉ်တိုးလာနေတာကြောင့်ထိန်းချုပ်နိုင်မှုကျိုးပန်းနေရချိန်မှာနောက်ထပ်ကူးစက်မှုတွေဖြစ်လာနိုင်တဲ့အခြေအနေကိုရှောင်ရှားကြဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတိုက်တွန်းလိုက်တာပါ။မကြာခင်ပွင့်လင်းရာသီရောက်လာတော့မှဖြစ်သလိုရုံးပိတ်ရရှိကာလတွေမှာမလိုအပ်တဲ့ခီးမထွက်ကြဖို့နဲ့လူစုလူဝေးနဲ့ပွဲလန်းသဘင်တွေမလုံးချဖို့ကိုလည်းသတိပေးထားပါတယ်။ရောဂါကူးစက်မှုကိုထိန်းချုပ်ဖို့ကြိုးစားနေချိန်မှာကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့တိုက်တွန်းချက်ကိုလိုက်နာကြဖို့လည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဘဟုကူးစက်ရောဂါတိုက်ခိုက်ရေးဌာနကိုညွှန်ကြားရမှုဒေါက်တာခင်ငင်ကြီးကဖီလိုရီကိုပြောပါတယ်
။မဖြစ်မလျော်လွဲပြီးတော့ခီးမထွက်ဖို့ပိတ်ရတယ်မှာဆိုမြို့ပိတားမျိုးဝင်မဲ့သွေးဝေးပြီးတော့ activity ကပြဿနာမရှိတော့လဲပိတ်ရတယ် holiday တွေစုံတဲ့အခါမှာဆိုရင်နည်းနည်းရဲရဲမှရောက်နေတဲ့ဒီသားစုဝေးလေးကလည်းအိမ်လာကြတယ်အဲ့ခါမှာစုပွဲတော်တွေလုပ်ကြတယ်စုစားကြတယ်ဆက်ဗာမျိုးဆိုလို့ရှိရင်အသက်ကြီးတဲ့သူတွေနောက်ခံရောဂါရှိတဲ့သူတွေကိုဟိုပပဝင်စေဖို့တိကျထားဖို့တို့ကအနေနဲ့လုံးရှိတာပါဟိုအရင်တော့လို့နှစ်တက်ကူကောင့်တောင်းလို့နှစ်တက်ကူဟို one man show တို့နောက်နှစ်တက်ကူပွဲတော်တွေဘာတွေမလုပ်ရတော့ပါဘူးဒါမျိုးတွေအစားအများကြီးပြောမယ်ဆိုလို့ရှိရင်ဒီလူတို့ကိုတခြားသောဖြောင်းကြီးတွေနဲ့ဒုမင်တိုင်ကြားရရုပ်တံလိုင်းတွေနဲ့လုပ်မယ်ပေါ့နော်
။ဒါမဲ့ဒီဇင်ဘာလမှာခြားရောက်မယ်ခရစ်စမတ်နေ့သစ်သက်ကူနေတွေမှာဖခင်ကြောင့်တွေမှာဝတ်ပြုဆုတောင်းမှုအတွက်လူ50ထဲမပိုတဲ့အရေးအတွက်ကိုခွင့်ပြုဖို့အပါအဝင်ပြည်သူတွေအတွက်ဖြောင်းကြီးအစီအစဉ်တွေကိုရုပ်မြင်သံကြားရုပ်တံလိုင်းတွေကနေထုတ်လွှင့်ပေးဖို့ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားအဆင့်ဗဟုကော်မတီမှဆွေးနွေးထားတာပါ။ကယောဂါနဲ့ပတ်သက်ပြီးချမှတ်ထားတဲ့စီးနင်းတွေကိုပြည်သူတွေအနေနဲ့စနစ်တကျလိုက်ပါဆောင်ရွက်ပေးဖို့လည်းဒေါက်တာခင်ငင်ကြီးကတတိပေးထားပါတယ်
။ဒီကယောဂါကာကွယ်ထိန်းချုပ်တဲ့နေရာမှာကျမတို့ဒီအတူကောင်းတယောက်ကဆောင်ရွက်လို့မရပါဘူး။မိသားစုတစုဆိုလို့ရှိရင်ဒီမိသားစုမှာအဖေအမေဒီဦးဆောင်မှုနောက်မှာဒီသားသမီးတွေအားတော့တင်လိုက်အားတော့ထက်ချက်မကွာတော့လိုက်ပါဆောင်ရွက်မှာဒီမိသားစုကအောင်မြင်တိုးတက်မှာဖြစ်ပါတယ်။လှုပ်ရှင်လို့လုပ်နေလို့ရှိရင်ကျမတို့နိုင်ငံယောဂါကာကွယ်ထိန်းချုပ်ရေးကတော်တော်နဲ့မရပဲနဲ့ကြာနေမှာဖြစ်ပါတယ်။ကြာနေလေနိုင်ငံစီပွားရေးစုပ်ယုပ်လေလေဒီဦးတယောက်ချင်းစီကဝင်ဝင်ရရှိမှုခွင့်လန်းနေလေနည်းပါနေလေဖြစ်ပါတယ်
။ကိုဗစ်ယောဂါတန်လျာရှိသူတွေနဲ့တခြားနာမကျန်းဖြစ်သူတွေကယောဂါကာလမှာကျန်းမာရေးကုသမှုခံယူဖို့အတွက်ဖွင့်လှစ်ထားတဲ့ဖြာနာကူစည်းကမ်းတွေကိုလည်းထပ်တိုးချဲ့နေပြီးပြည်သူတွေဘက်ကကယောဂါစီမင်းတွေကိုသာလိုက်နာပေးဖို့ကိုလည်းရန်ကုန်တိုင်းဖြာနာကူအခမဲ့စည်းကမ်းတွေရဲ့တာဝန်ခံဒေါက်တာကျော်မင်းထွန်းကတောင်းဆိုထားပါတယ်။
ဒီလိုမျိုးနဲ့မျိုးနဲ့ဒေါ်မင်းများမှာကျွန်တော်ဖွင့်ထားတယ်။နောက်လည်းဆက်ဖွင့်ဖို့လည်းအစီအစဉ်လေးဆွဲထားတယ်။ကျွန်တော်တို့ကနောက်တစ်ကုန်မှာကျွန်တော်ဒီလိုမျိုးတစ်ခုအစ်စ်ထပ်ဖွင့်မယ်။ဒီနောက်တစ်ကုန်ပြီးရင်ကျွန်တော်နောက်တစ်ခုလည်းကျွန်တော် target ထားတာတကုန်စိတ်ကမ်းမျိုးနဲ့တော့ဒီကနေ့ဥယျာဉ်ကျွန်တော်ကာပါဖြစ်အောင်ပေါ့နော်။အဲ့လိုလည်းကျွန်တော်ဖွင့်လက်ဖွင့်နိုင်အောင်လည်းကျွန်တော်ရှိတိုးကားနေတယ်ပေါ့နော်။အဓိကကျွန်တော်ဘက်ကနေပြည်သူလူတွေအတွက်ကိုသင်ရဆုံးတောက်ဆုံးပေါ့နော်။ဒီအဖက်ဖက်ကနေကျွန်တော်တို့ဒီတိုင်းချက်မှာလည်းကျွန်တော်ဒီရန်ကုန်တိုင်းဝန်ကြီးကိုအဲ့ဒီပူပေါင်းပြီးတော့ပေါ့နော်။အကောင်းဆုံးကျွန်တော်တက်ရှိဆောင်ရွက်ထားတယ်။ quarantine center တွေဆိုလည်းတိုးချဲ့ထားတယ်။အဲ့ပြီးတော့ဒီအနမ်းကြောက်တွေတမားတွေထားလို့ရအောင်လည်းနေရာလေးတိုးချဲ့ပြီးဖွင့်လှစ်ထားရပေါ့နော်။ဒီကပြည်သူတွေဘက်ကနေစီကံထိုက်နာဖို့လေးပဲနည်းနည်းလေးအကြံပြုခဲ့ပါလေပေါ့နော်။ဟုတ်ကဲ့
။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ1656ဦးနဲ့ကူးစက်သူအသေးပြုလူနာ9482ဦးရှိပါတယ်။ရ virus ပိုးတွေရဲ့တဘာဝအရာအေးခဲ့တဲ့အချိန်မှာယောဂကုသမှုအန္တရာယ်ပိုဖြစ်စေနိုင်လို့ဆောင်းရင်းကာလမှာလေယောဂဘူးကုသမှုသတိရှိကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကသတိပေးထားပါတယ်။ကျွန်မကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါရှင်။
ချင်းပြည်နယ်ပလဝမြို့နယ်မှာပထမဆုံးကိုဗစ်ရောဂါပိုးကူးစက်သူအသေပြုလူနာတချို့တွေ့ရှိခဲ့ပြီးနောက်စိုးရိမ်မှုတွေထောက်ပေါ်လာနေတဲ့အထက်ကျန်းမာရေးဆုံးရှုံးမှုအားနေတဲ့ဆက်ရှောင်စခန်းတွေကဒုက္ခသည်တွေလည်းပါဝင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါမြန်မာနိုင်ငံကအနာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနိုင်တဲ့အန္တရာယ်အတွက်ကျန်းမာရေးတာဝန်ရှိသူတွေသတိပေးနေချိန်မှာပဲချင်းပြည်နယ်ပလဝမြို့နယ်မှာပထမဆုံးကူးစက်သူလဲရောက်ကိုအသေပြုလိုက်တာပါ။ယောဂါကူးစက်ခံရကြောင်းမိနစ်3ကပဲအတည်ပြုလိုက်တဲ့လူနာဟာကပ်ယောဂါကူးစက်မှုအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းကပြန်လာသူတွေဖြစ်တယ်လို့လည်းပလဝမြို့နယ်ကျန်းမာရေးဌာနဦးစီးမှုဒေါက်တာသိုးတက်ဝင်းကပြောပါတယ်
သူတို့ကစုစုပေါင်း9ယောက်ပြန်လာတာရ9ယောက်ပြန်လာတာ9ယောက်လုံးကိုစစ်တာမှာအဲဒီ4ယောက်ကပိုဇီတစ်ဖြစ်တာပေါ့နော်အဲဟုတ်တယ်ရပထမဆုံးများဟုတ်ဂိုင်လိုင်းရစစ်လိုက်လို့သာပိုဇီတစ်တွေ့တာပေါ့နော်ဟုတ်လက္ခဏာရှိလို့စစ်တာတော့မဟုတ်ဘူးများ
ကိုယ်ဆက်မှုအတည်ပြုလူနာနဲ့ထစ်သွဲဆက်ဆံခဲ့သူတွေကိုလည်းအသွားလာကန့်တက်ပြီးယောဂါရှိမရှိစစ်ဆေးသွားမယ်လို့ဒေါက်တာဆိုတက်ဝင်းကပြောပါတယ်။ဖွပြိုးတက်တက်မှုနှိပ်ကျပြီးလမ်းပန်းဆက်သွယ်ရခက်ခဲတဲ့ချင်းပြည်နယ်မှာပထမဆုံးအကြိမ်ကုန်ဝေးကူးစက်သူအတည်ပြုခဲ့ပြီးနောက်ယောဂါကူးစက်မှုအန္တရာယ်ကိုစိုးရိမ်မှုတွေလည်းထောက်ပေါ်လာပါတယ်။အေအေရခိုင်လက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ဒိုင်းဆောင်နေရတဲ့ဆစ်ရှောင်ဒုက္ခသည်တွေအများပြားကြားမှာလဲယောဂါကူးစက်မှစိုးရိမ်နေကြတာပါ။ယောဂခံတွေတမကဒုက္ခတွေတွေကြမှာပါယောဂကုသမှန်အန္တရာယ်ကိုစိုးရိမ်နေကြတယ်လို့လဲပလဝမြို့မှာခိုလုံနေတဲ့ဆစ်ဆောင်ဒုက္ခတွေဥတင်ဦးကပြောပါတယ
်ဒီမျိုးလူမျိုးသားအပါဝင်ကျွန်တော်တို့ဆွေးနွေးရှောင်ပြည်သူတွေကလည်းနည်းနည်းထိတ်လန့်နေကြတာပေါ့ဒီယောဂဘယ်လိုဖြစ်လာမလဲဆိုစိုးအတားကြီးစိုးရိမ်တာပေါ့အမေဘာလို့လဲစိုးရိမ်လို့ဒီဘက်မှာကတကယ်လို့များဖြစ်လာမယ်ဆိုရင်ဒီကလေးဖြစ်လာမယ်ဆိုရင်မလွယ်ဘူးလို့ကျွန်တော်တို့ကစိတ်ဆောင်စခန်းမှာနေရဆိုတော့ကျွန်တော်တို့က6ပေလို့မကွာနိုင်ဘူးလေအမရေ
ဒုက္ခတဲ့စခန်းတွေမှာကျန်းမာရေးဆောက်ရှောက်မှုအားနည်းပြီးစုပြောင်းနေထိုင်ကြရတဲ့အတွက်ယောဂါကူးစက်မှာကိုစိုးရိမ်နေရလို့လည်းအကူအညီပေးနေသူတူကပြောပါတယ
်ဟိုအခု3ပေအကွာတော့ရှိတာပေါ့နော်ယာယီတဲဆောင်ကျွန်တော်တို့ဆောက်ထားတဲ့ဟာတွေရတော့အဲ့တော့3ပေအကွာစီရတော့လုတ်ထားတာပေါ့နော်ဒါမှလည်းအဲ့ဒီမှာတစုတစ်ခဲကြီးနေတာချက်ပြုတ်တာပါညာဆိုရင်ဒီနေရာလေးမှာဒီလိုစုမှုမှချက်ရတာကိုအဲ့တော့နည်းနည်းလေးတော့ခုနလိုဖြစ်နိုင်ချေရတော့ဖြစ်ပြီဆိုရင်တော့အကုန်လုံးတော့မလွယ်ဘူးပေါ့နော်အဲကုချက်ကုစလေကူရပေါ့နော်အဲ့လိုလေးတော့ဖြစ်မှာပေါ့
လနကိုင်ပြိပခါတွေကြောင့်ပလဝမြို့နယ်မှာခိုလုံနေကြသူတထောင်ကျော်ရှိတယ်လို့လဲဒေသခံအကူအညီပေးရအဖွဲ့တစ်ခုဖြစ်တဲ့ခုမေချင်းမျိုးနွယ်စုများရဲ့ယာပေါင်းဆက်ညှိနှိုင်းရေးကောင်စီကခံမှန်းထားပါတယ်ပလဝမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးအောင်လောဟာကတော့ဆစ်ဆောင်ဒုက္ခတဲ့စခန်းတွေမှာယောဂါကုသမှုကာကွယ်ရေးအစီအမံတွေနဲ့လိုအပ်တဲ့ပြည့်စုံထောက်ပံ့ထားတယ်လို့ပြောပါတယ်
။တက်ခွဲဆောင်ပေါ်ပြီးစီကန်တင်းလေးပေါ်ပြီးမျိုးဖွဲ့ထားတာရှိတယ်။ဒီကက်စခန်းလိုက်သူခေါ်ပြီးမှသူဖွဲ့ဆောင်ဆောင်နေဘူး။ဒီမထွက်ဖို့တော့ပြင်ထွက်လည်းပဲနေရာဟောပေါ့အလဲကြီးဖို့ဒီမတ်စတင်ပြီးမှအပြင်ထွက်ဖို့ပြန်ရအောင်လည်းပဲနေစီးပြီးမှဒီဒေတာဝင်ပို့အဖြစ်ဒီကတော့အင်ဂျင်မထွက်ကြဘူးလို့အဖက်နဲ့အင်ဂျင်မထွက်ဘူး။နောက်ဒီတော့ဒီလာဆိုလည်းပဲအိမ်ကိုတရောင်နှုံးနဲ့ဖြစ်မနေသွားမယ်ဆိုသွားဖို့အဲ့ဒါကြီးကအကုန်လုံးဘဝစီကံချက်နဲ့ညီနေဆိုင်မှုမှာကြားပြီးပါပြီခင်ဗျာ။
မြန်မာနိုင်ငံအဝွန်နိုဝင်ဘာလ၈ရက်နေ့ကရွေးကောက်ပွဲတွေကျင်းပခဲ့ရမှာလူစုလူဝေနဲ့ထိတွေ့ဆက်ဆံမှုတွေရှိခဲ့တာကြောင့်ကပ်ယောဂါကူးစက်မှုတိုးလာနိုင်တဲ့အန္တရာယ်ကိုသတိထားဖို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနနဲ့အစိုးရတာဝန်ရှိသူတွေလည်းသတိပေးထားပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့မွန်လွယ်ပိုင်းအထိသတင်းထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ကပ်ယောဂါကြောင့်သေဆုံးသူ1600ကျော်နဲ့ကူးစက်သူအသေပြုလူနာ9000ကျော်ရှိပါတယ်ရှင်။ကျွန်မအကနွန် VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုရာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေရပါ VOA ရဲ့ထုတ်လွှင့်ချက်တွေကို ရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့ရှင
်။ဒီခိုင်ပြည်နယ်မှာတမတော်နဲ့ရခိုင်လက်နက်ကန်အီဖွဲ့တို့ကြားပြစ်ကတ်တိုက်ခိုက်မှုတွေတရက်ပိုင်းတွင်ရပ်တန့်သွားပြီမဲ့စစ်ဘေးဒုက္ခတွေတွင်နေရမပြတ်နိုင်သေးတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကိုအိမ်ပါရခိုင်ပြည်နယ်ကနေရာတော်တော်များများမှာမကျင်းပနိုင်ခဲ့တဲ့ရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်မဲ့အခြေအနေကိုဖန်တီးပေးဖို့အေအေဖွဲ့ရဲ့ကဏ္ဍချက်ကိုတပ်မတော်ကလည်းကြိုဆိုလိုက်ပြီးနောက်ကျင်းတပ်တပတ်လောက်ကြာအောင်တိုက်ပွဲတွေရပ်ဆိုင်းနေပါလေ။စီရီသိမ့်မှမှုတွေရော့ပါသွားပြီမဲ့လည်းတိုက်ပွဲတွေရောက်တင်းချောင်ခဲကြရတဲ့တင်းနဲ့ချီတဲ့ဒုက္ခတွေတွေကတော့နေရပြန်ဖို့စိုးရိမ်နေကြဆဲပါမြောက်ဦးမြို့နယ်တိမ်ညူစစ်ဆောင်စခန်းတာဝန်ခံဥဝေလက်အောင်ကတော့လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်တာကြောင့်ဒုက္ခသည်တွေမပြန်ရဲကြသေးဘူးလို့ပြောပါတယ်
။နေရက်ကိုပြန်တဲ့သူတွေတော့မရှိသေးဘူး။တစ်ဖက်မှာပြစ်ကတ်တွေရက်စစ်ထားတယ်ဆိုပေမဲ့တစ်ဖက်မှာတပ်တွေကကျွန်တော်တို့ဒီတိမ်ညူရွာထဲမှာပဲဟိုနေရာယူထားတာရှိရလေ။ဒီသူတွေနေတဲ့ကတစ်ဖက်မှာပြစ်ကတ်ရက်စစ်ထားတယ်ဘလို့ပြစ်စင်နေရှိရဆိုတော့သူတို့လည်းတိကျကြမသိနိုင်ဘူး။သူတို့ကလက်ရှိချင်းဒီပြုံကျေလို့ရတဲ့အနေအထားမရှိသေးဘူးဗျာ။
ကျောက်တော်မြို့နယ်ကလူဦးရေ800လောက်ရှိတဲ့ညောင်ချောင်းစစ်ချောင်းစခန်းကဒုက္ခသည်တွေကတော့နေရပြန်နိုင်မဲ့အခြေအနေမရှိသေးတာကြောင့်မပြန်ရဲကြတာလို့စခန်းစာဝန်ရှိသူကပြောပါတယ်
။မရှိဘူးခင်ဗျာ။ဒီကျွန်တော်တို့ကမှချင်းရဲ့ဒီကြီးရောအုပ်စုကတော့ဒီချိုးရော်လေဆိုမင်းလောင်သွားတဲ့ဆီမှာပါသွားပြီ။ကျွန်တော်တို့ဒီမှာချင်းရဲ့ဒီစစ်ချောင်းတွေကတော့ဟိုအထက်တဲမှာတော့ဘောနော်ဒီဘလောက်ဝနေအောင်ဒီမင်းဝအေးမင်းလောက်ဝတော့ကတော့ပြန်တော့တာမရှိဘူးသူတို့ကဒီ
အလားတူကြောက်တော်မြို့နယ်တောင်မင်းစစ်ချောင်းစခန်းရောက်စစ်ချောင်းတွေလည်းနေရမပြရည်သိဘူးလို့စခန်းတာဝန်ခံဦးအောင်ကျော်ဝင်းကပြောပါတယ်။ပြီးခဲ့တဲ့လတွေတုန်းကစိုက်ပွဲတွေပြင်းထန်ခဲ့တဲ့ရတိတောင်မြို့နယ်ကြောက်စန်းနဲ့အောင်တာစီကျေးရွာဘက်မှာလည်းစိုက်ပွဲတွေငြိမ်သက်နေပေမဲ့စိတ်ချရတဲ့အခြေအနေမရှိဘူးလို့ကြောက်စန်းရွာသားလူကပြောပါတယ်
။ကြောက်စန်းဘက်မှာတော့ကုလဘောင်တော့ဖြစ်ကြဘူးခင်ဗျတင်းငင်းနေတယ်။ရွာသားတွေကတော့ဒီတိတ်မသွားရေးကြဘူးပေါ့ဒီဒီဘာသာထဲမထိုးဒီနောက်ကလာဘယ်လိုစိတ်ချရဘူးဖြစ်နေလို့လေ
ကျောက်တန်းအောင်လာစီရော်သားတွေဟာရတိတောင်မြို့စိတ်ဆောင်စကားမှာရှိနေစဲလို့သူကဆိုပါတယ်ရတိတောင်မြို့စိတ်ဆောင်တွေကိုကူညီပေးနေတဲ့ကိုပက်ကာကတော့စိတ်ဆောင်ရော်သားတွေနေရမပြန်ရဲကြတာဟာလုံခြုံရေးနဲ့မိုင်းအန်တရယ်ကြောက်လို့ပြောပါတယ
်ဒီစိတ်ဆောင်တွေကဒီကိုရဲ့ကိုရော်ကပြန်လာတော့မသိဘူးမြေမြုံမှန်းတဲ့လာရတော့ရှိနေကြအရင်ရင်လည်းအဲ့လိုမျိုးကိုရာအင်းလေလွားကြောင်းနဲ့မိုင်းလေးနဲ့ဒီလိုရှိတယ်အကိုရောဟိုဝင်နေမိုင်းလေးလေးမျိုးရှိရဲ့အဲဖြစ်စဉ်ကြောင့်ပြန်ရင်းတဲ့လူတွေသိရှိတယ်တော့မဟုတ်ဘူးကြာဒီဟာတို့ရှင်းလင်းလင်းလုပ်ပြီးမှသာပြန်ရင်းတဲ့အနေအထားရှိရဲ့ကြာ
တမတော်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့ကြားစစ်ရေးသိမ်းမှမှုဖြစ်စဉ်တွင်မြေမြုပ်မိုင်းနေမီလူတိတ်ဆုံးထိခိုက်သူ35ဦးရှိနေပြီးစစ်ချောင်းဦးရေ 23,000 ကျော်ရှိနေပြီလို့လဲရခိုင်လူမှုဖွဲ့စည်းတွေကထုတ်ပြန်ထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းနေ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မှာလက်နက်ကမ်းမင်းပခတ်တွေကြောင့်တင်းရှောင်နေကြတဲ့ဒုက္ခတွေတွေဆက်နေရခါပြက်လက်မှုတွေနဲ့ရင်ဆိုင်နေကြသလိုစောင့်ဝင်လာခြင်းမှာစောင့်နေတဲ့နေထွေတွေလိုအကူအညီတွေလည်းလိုအပ်နေတဲ့ကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရခိုင်ပြည်နယ်မြောက်ပိုင်းကမြောက်ဦးမြေပုံနဲ့ရတိတောင်မြို့နယ်တွေမှာရှိတဲ့ဆွေးဘေးဒုက္ခတွေစခန်းတွေမှာဒီအပိုင်းတွင်ရိုက်ချခဲ့တဲ့စောင့်တွင်းကာလအတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်မြေပုံမြို့နယ်ကိုင်းကြီးစိတ်ဆောင်စခန်းမှာဆိုရင်လည်းဆက်နေရခါပြက်လက်နေတာတလက်နီးပါးရှိနေပြီလို့စခန်းတာဝန်ခံကိုရွှေစိုးကပြောပါတယ်
ဟုတ်ကျွန်တော်ရက်ခအရှင်ကတော့ပြည့်နေတာတလားတော့ရှိပြီဗျ။အော်နင်းဆက်ရခြေရွာလည်းကနေပြီးတော့ကျွန်တော်ကအကူအညီတောင်းပြီးစားတောင်းနေတယ်ဗျ။ဟုတ်ကဲ့။ဟောအကူအညီလည်းမလာတော့ဘူးဗျ။ကျွန်တော်ကသွားစီရလည်းမရတာတစ်နှစ်လောက်ရှိပြီဗျ။အဲကျွန်တော်တောင်းရတယ်ရှိတယ်ဗျ။အာဘာမှမပြောဘူးဗျ။သူတို့ကပါလိုက်နေသူပြီးတော့ကျွန်တော်မပေးပေးထားတာဗျ။အော်လမ်းကြောင်းကတော့လုံဆုံးပါလေဗျ။သူတို့မလာချင်လို့နေမှာပါဗျ။အော်နောက်တစ်ခဲကတော့အနှွေးထွေတွေပါလေတော့အကုန်လုံးလိုတယ်ဗျ။လိုကလိုရတာကတော့အများကြီးရှိတယ်ဗျ။ဟောဆောင်တွေလိုတယ်၊အနှွေးတွေလိုတယ်၊ပြီးရင်ဥထောက်တွေလိုတယ်အများကြီးပဲဗျ။ဟုတ်တူတူတို့အေးပြီဗ
ျစစ်ဆောင်ဦးရဲ့တောင်ကနန်းကျော်ရှိနေတဲ့ရတိတောင်မြို့နယ်မှာလဲစစ်နေရခါထောက်ပံ့တွေရောနေလာနေပြီဆောင်းပင်းမှာဆောင်းတွေနေထွေတွေရေးတကြီးလိုအပ်နေတယ်လို့လဲဒေါက်ခပေတွေကိုကူညီပေးနေတဲ့ဒေတာခန့်တူဖြစ်တဲ့ကိုဘက်ကာကပြောပါတယ်
ဟုတ်ကျွန်တော်ဒီကျွန်တော်ရတိတောင်မြို့နယ်ဘက်မှာအခြေရမြို့ပေါ်မှာရောမြို့ပေါ်မှာရောလင်မာရောရှိတဲ့ဒီ IT ကန့်နေမှာနေတဲ့စစ်ဆောင်တွေကအဓိကတော့ဗျာဒီသူတို့မှာအနည်းဆုံးနဲ့နေပါလောက်ဒီအလုံးလက်မအတိုင်းလက်မချစ်နေတော့ဒီသူတို့မှာမိုးရသည်သူလည်းမိုးရသည်ကြောင့်ဟုတ်အခုဆိုဆောင်းတွင်ဖက်ကိုဝင်လာတော့ဒီသူမှစစ်ပွဲကြောင့်လည်းမှာဒီကလေးတွေနဲ့တချီချီတွေကဟိုကဒီဘက်မှာအချမ်းများတယ်လေချမ်းပူအေးပူတွေဆိုတော့သူတို့မှာငွေကြေးလေးမလုံးမရှိဘူးအဲ့ကြောင့်ပစိုးတို့ဆောင်းတို့ဒီအလွေးတွေ အနည်းငယ်တော့အများကြီးလိုအပ်တယ်ဗျ။ဟု
တ်။တောက်ခတဲ့3000ကျော်လောက်ရှိတဲ့ညအုပ်မြို့နယ်ကတင်ယူစစ်ဆောင်စခန်းမှာလေအစိုးရကထောက်ပံ့ထားတဲ့ဆိုင်အိတ်600လောက်ကိုတပ်မတော်စစ်ကြောင်းကတင်စစ်သွားတာကြောင့်စစ်နေရခါပြတ်လတ်နေတယ်လို့လေစခန်းတာဝန်ခံဦးဝေလအောင်ကပြောပါတယ်
။မှန်ဒီကအဲ့ဆိုင်အိတ်တွေမရှိလို့ပဲကျွန်တော်တို့ရဲ့စခန်းမှာဒီလောက်ဝတ်တင်ရိတ်ခေါက်ရလေလောက်ဝတ်တင်ရိတ်ခေါက်ရတဲ့ကကြတော့အဲ့ခုလက်ရှိဒီတက်ကသိမ်းသွားတဲ့ဆိုင်အိတ်တွေကကျွန်တော်တို့ဒီနောက်ဒုတိယလောက်ဝတ်စာဝေဖို့ထားတဲ့ဆိုင်အိတ်တွေအဲ့ဆိုင်တင်ရှိတဲ့အခါကျတော့ကျွန်တော်တို့လည်းဒုက္ခရဲ့အများကြီးဖြစ်သွားတာပေါ့ဗျာ။စစ်ချောင်းက3355ဦးရှိတယ်။ဒီနေ့ကိုဆိုင်အိမ်က660လောက်ကုန်တာပေါ့ဗျာ။ကျွန်တော်တို့ဒီကနေဟိုဒီတက်ကနေသိမ်းသွားတာပေါ့ဗျာ။တက်ကနေသိမ်းသွားရတယ်ဆိုရင်အခုပြောချင်တာကအစိုးရအနေနဲ့ဒီကျွန်တော်တက်ကသိမ်းသွားတဲ့ဆိုင်အိမ်တွေနဲ့ပတ်သက်ပြီးဘာတစ်ခုမှအကြောင်းပြန်လာလို့လည်းမရှိဘူး။ဘာတွေလှုပ်ဆောင်နေရလဲ၊ဘာတွေလှုပ်ဆောင်နေရလဲဆိုတာလည်းကျွန်တော်တို့လည်းမသိရဘူးပေါ့နော်။ဒီကတော့ကျွန်တော်တို့အနေနဲ့ဒါဟာအစိုးရထောက်ပံ့တဲ့ဆိုင်ဖြစ်တဲ့ဒီစစ်ချောင်းပြည်သူတွေစာဖို့ဆန်ဆိုင်ဖြစ်တဲ့အတွက်တော့တက်နိုင်ဆုံးကုန်ကြီးစစ်တည်ရှင်မှာပေါ့ဗျာ
ဆိုင်အိတ်တွေကိုတက်မတော်ကတင်စစ်တော့တယ်ဆိုတော့ပြောဆိုရှင်းနေပတ်တယ်လို့အကြောင်းရင်းကိုသိနိုင်ဖို့တက်မတော်ပြောခွင့်ရသူတွေကိုဆက်တွေ့ဖြစ်ပေမဲ့မရခဲ့ပါဘူးရခိုင်ပြည်နယ်သမာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဦးစီးရာရှိဦးရေမင်းဦးကတော့ဒုက္ခသည်စခန်းကဆိုင်အိတ်တွေကိုတင်စစ်တော့တဲ့အကြောင်းတရင်တွေရသိရကြောင်းနဲ့တာဝန်ရှိသူတွေဖြည့်ရှင်းပေးနိုင်တယ်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်မြောက်ဦးကဟိုကပေါ့ကျွန်တော်တို့တရားဝင်စာတော့ရောက်မလာဘူးတော်တော်လေးပဲတရင်အနေထားမြေပြင်အနေထားတော့ဒီချက်လက်တွေကိုအခင်းဖြစ်စင်တဲ့ပတ်သက်လို့ကျွန်တော်တို့သိရတယ်သိရခြင်းပဲကျွန်တော်တို့ကဒီကိစ္စကရောက်ကခရံကမလာတဲ့ခါကျတော့ကျွန်တော်တို့ဆက်ပြီးတော့တက်ဖို့ခက်နေတယ်ပေါ့အားကြောင့်မလို့ဖြစ်စင်ဖြစ်ရကိုတော့သိတယ်အဲ့ဒီဖြစ်စင်ဖြစ်ရကိုမူတည်ပြီးတော့ဒါကအဓိကတောင်းဝန်ရှိတဲ့စွာပိုင်းကနေပြီးတော့ဒီကိစ္စပေါ်မှာဒါဆောင်ရွက်ပေးမယ်လို့မျှော်လင့်ပါတယ်ပေါ့ကျွန်တော်အနေနဲ့တော့တခြားကိစ္စကတော့မရှိပါဘူးเนาะဒီတိကျတော့ကျွန်တော်တို့အနေနဲ့ဒီဟာကိုဟုတ်တော့မှုထပ်ပြီးတော့ညွှန်ကြားထားတာတော့မရှိဘူ
းရခိုင်လက်နက်ကန်ဖွဲ့အေအေနဲ့တပ်မတော်ကြားနှစ်နှစ်နီးပါးကြာတိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မှာနေရဆုံးခါထွက်ပြေးလာကြတဲ့စစ်ဘေးဒုက္ခတွေနှစ်သိန်းကျော်ရှိနေတယ်လို့လည်းဒေသခံအကူအညီပေးရေးဖွဲ့တွေကခန့်မှန်းထားပါတယ်စစ်ရေးတင်းမာမှုတွေကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာရခိုင်ပြည်နယ်ကမေးဆန္ဒနဲ့တော်တော်များများကိုပေးဖြက်ခဲ့ရတာပါရွေးကောက်ပွဲပြီးမှပဲမကျင်းပဖြစ်တဲ့နေရာတွေမှာပြန်ကျင်းပနိုင်တဲ့ရှင်တွေဖန်တီးပေးဖို့အေဖွဲ့ကကန့်လန့်ခဲ့တယ်လို့တပ်မတော်ကလည်းကြိုဆိုခဲ့တာကြောင့်လက်တလော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေလည်းညင်သက်နေပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပေးပို့ထားတာဖြစ်ပါတယ
်အခုဆက်ပြီးတော့ဒီကနေ့ကြောက်ရောက်တဲ့ကမ္ဘာကလေးများနေ့မှာမြန်မာနိုင်ငံကကလေးတွေအတွက်ကလေးငယ်ခွင့်ရေးလှုပ်ရှားသူတွေဘာတွေတောင်းဆိုကြသလဲဆိုတာကျွန်မစုမုံကစူးစီးတင်ပြပေးကြပါတယ်ဒီကနေ့နိုဝင်ဘာလ20ရက်နေ့ဟာကမ္ဘာကလေးများနေ့ဖြစ်ပါတယ်။မြင့်စီလိုလိုနိုဝင်ဘာလ20ရက်နေ့ရောက်တိုင်းကမ္ဘာကလေးများနေ့အဖြစ်ကမ္ဘာတဝှမ်းမှာ1954ခုနှစ်ကနေစလို့ကျင်းပလာခဲ့ကြတာဒီနေ့2020ပြည့်နှစ်နိုဝင်ဘာလ20ရက်နေ့ကတော့66နှစ်မြောက်နေ့ဖြစ်ပါတယ်။ကမ္ဘာကလေးများနေ့ကျင်းပတဲ့နေ့နဲ့တပြိုင်နက်တည်းကလေးငယ်ခွေးဆရာကုလသမဂ္ဂကွန်ဗင်းရှင်းအထိမ်းအမှတ်တွေကိုလည်းကဘာမာရောမြန်မာမှာပါကျင်းပပြီးတော့ကလေးငယ်ခွေးဆရာစိန်ခေါ်မှုတွေနဲ့ကလေးတွေကိုအထူးလုံခြုံမှုနဲ့ကာကွယ်စောင့်ရှောက်မှုပေးဖို့လှုပ်ရှားတောင်းဆိုနေကြပါတယ်။ဒီကနေ့31နှစ်မြောက်ကလေးငယ်ခွေးဆရာကုလသမဂ္ဂကွန်ဗင်းရှင်းအထိမ်းအမှတ်အွန်လိုင်းခမ်းနားစီစဉ်ကိုတက်ရောက်ပြီးတော့ကလေးငယ်ဆရာအခွင့်အရေးကိုအထူးဆွေးနွေးခဲ့တဲ့အမျိုးသားအဖြစ်ကလေးငယ်အခွင့်အရေးကော်မတီရဲ့အဖွဲ့ဝင်လက်ဖြင့်လူ့ခွေးလှုပ်ရှားသူညီမြချင်းမြန်မာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မြင့်မင်းကမြန်မာနိုင်ငံမှာစစ်တမ်းတင်တဲ့ကလေးငယ်သေဆုံးမှုဟာစံချိန်တင်မြင့်တက်လာတဲ့စိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြောပြပါဗျ
။ကလေးများလုံခြုံရေးလို့ပြောလိုက်တိုင်းကျွန်တော်မျက်စိထဲမှာစစ်ပွဲအတွင်းမှာဘယ်ကလာမှမသိတော့ပုံကြီးတွေနော်အမြောက်ဆန်နေကြတဲ့မှာကြေလောပုံအောင်နေရတဲ့ကလေးတွေဒီပုံဆန်နေကြောက်သေဆုံးရတဲ့ရခိုင်ပြည်နယ်ကချင်ပြည်နယ်ချမ်းပြည်နယ်ကကလေးတွေမျက်စိထဲမြင်မိပါတယ်ကျွန်တော်တို့တိုင်းပြည်မှာအခုချိန်ထိပြည်ရင်းပြည်ပခန့်တွေရှိနေတဲ့အတွက်ကြောင့်မလို့ဒီနှစ်တွင်းမှာတော့အထူးသဖြင့်စံချိန်တင်လောက်အောင်ရခိုင်ပြည်နယ်မှာရှိတဲ့ကလေးတွေတည်ဆုံးမှုကယူနီဆက်ရဲ့ထုတ်ပြန်ကြေညာချက်ထဲမှာစိုးစိုးဝါဖြစ်ပါတယ်။ကျူးလွန်သူကိုအေးအေးယူမှုတွေ၊ကြံရှိနေတဲ့မိသားစုနဲ့သူ့ဘုံမှာမျှတာမှုနဲ့ထိုက်တင်သောထောက်ပံ့မှုတွေမရရှိသေးတာကျွန်တော်တို့တိုင်းပြည်မှာပထမဆုံးစိုးဝါတဲ့ချက်ဖြစ်ပါတယ
်။အထူးသဖြင့်ကမ္ဘာကရောဂါကိုဗစ်ကာလကလေးတွေထိခိုက်ဆုံးရှုံးရတဲ့ပညာရေးကျန်းမာရေးဆောင်ရှားမှုလူမှုဘဝကြက်တဲမှုတွေကနေရင်ဆိုင်ကြုံတွေ့လာရတဲ့ကလေးလုံသားလေးတွေရဲ့လုပ်ငန်းဝင်တွေညှိမှန်းနှိပ်စက်ခရရတဲ့ဒုက္ခတွေကိုအရေးတကြီးဖြေရှင်းပေးဖို့လိုလာနေပြီလို့ဥအောင်မျိုးမင်းကပြောပါတယ်
။ဒီကိုဗစ်ကာလအတွင်းမှာကျောင်းတွေအကုန်လုံးပိတ်ထားရပါတယ်။အွန်လိုင်းကနေတင်ကြားတဲ့ပြောပေမဲ့နေဒေသတွေမှာရှိတဲ့ကလေးတွေအတွက်ပညာရေးအရန်ကိုထိခိုက်သွားမယ်ကိုဗစ်ကာလရဲ့နောက်ပိုင်းမှာပညာရေးတွေကျွန်တော်ထိခိုက်တဲ့အတွက်ကလေးတွေအလုံးသမားဖြစ်ရတဲ့ မိသားစုတွေစီးပွားရေးကြက်တဲမှုဒါကြောင့်မလို့ကလေးတွေကလုပ်ငန်းခွင်နဲ့မရောက်တင်မနဲ့ရောက်တဲ့ကိစ္စတခုဒီစိတ်ယုံနေကြတဲ့မှာခုနလုံးကကိစ္စလို့တိတ်ဆက်ခံရတဲ့ boundage labor လို့ခေါ်တဲ့ချုပ်နောက်ပြီးတော့စေခိုင်းတဲ့ကလေးလူသမားတွေအများကြီးရှိပါတယ်ဒါကြောင့်မလို့အစိုးရဥပဒေတွေမကဘဲနဲ့လိုက်လံစုံစမ်းစစ်ဆေးပြီးကျူးလွန်တဲ့သူတွေကိုထိရောက်စွာအရေးကြီးသောရန်နေရာတွေပြင်းပြင်းပြထမ်းပြီးတော့လှုပ်ဆောင်ပေးဖို့တိုက်တွန်းလိုပါတယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းတိုင်းရင်းဒေသကစစ်ဘေးသင့်ကလေးတွေအပါအဝင်လူမမယ်ကလေးငယ်တိုင်းရဲ့ကျန်းမာရေးပိုင်ဆိုင်ရာစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာလုံခြုံမှုတွေနဲ့ပတ်သက်လို့အထူးဆောင်ရှောက်မှုပေးဖို့လိုအပ်နေတဲ့အနေအထားဖြစ်နေပါတယ်လို့စစ်ပြေးစစ်ရှောက်ကလေးငယ်တွေနဲ့မိခင်တွေကိုဆောင်ရှောက်ကူညီပေးနေသူလည်းဖြစ်တဲ့ကချင်ပြည်သူပါတီရဲ့ဒုက္ခရတစ်ဒေါ်ရွေးဘူးကပြောပါတယ
်နံပါတ်1ကကလေးတွေရဲ့စက်မာရေးပါသမားကြီးမကောင်းမင်းနဲ့တော့ကျမတို့ဘလို့မှအနာဂတ်မှာဆက်လက်ရှင်သန်ဖို့အခက်အခဲရှိရပါတော့။ဆစ်ဆောင်ဒေတာမှာဆိုလို့ရှိရင်တော့အဲဒီသမားကြီးအတွက်ဆိုလို့ရှိရင်အထူးကြည့်ရှုပေးဖို့လိုတယ်။နောက်နံပါတ်2ကပညာရေးပေါ့နော်။ပညာရေးထက်ပိုပြီးအရေးကြီးတာတော့ကျမတို့စိတ်ပိုင်းလုံခြုံမှုပေါ့နော်။စိတ်ပိုင်းဆိုင်ရာလုံခြုံမှု၊ကျုပ်ပိုင်းဆိုင်ရာလုံခြုံမှုဒါတွေကလည်းကလေးတွေအတွက်အများအရေးကြီးပါပဲကျ။ဒီလိုလုံခြုံမှုမရှိဘဲနဲ့တော့သူတို့အနာဂတ်မှာဘလို့မှအဲစိတ်ပိုင်းဆိုင်ရာမလုံခြုံနဲ့ဆိုသူတို့ဘဝအတက်တာဆက်သွားဖို့မလွယ်ဘူးပေါ့နော်။
ဒါကြောင့်ဒီကနေ့ကြာရောက်တဲ့ကဘာကလေးများနေ့မှာမြမပြည်တိုင်းဒေသကဆစ်ရှောက်ပြေးနေရတဲ့ကလေးငယ်တွေနဲ့အတူကဘာတဝန်းဆစ်ဖြစ်နေတဲ့နိုင်ငံတွေကလုံခြုံမှုမဲ့နေတဲ့လူမမယ်ကလေးတွေအတွက်ဒေါ်ရွဲဘူကအထူးဆုတောင်းပေးပါတယ
်ဆုတောင်းပေးချင်တာတော့ဒီကလေးဘဝအကြောင်းအရာတွေဆိုလို့ရှိရင်အများအားဖြင့်တို့တစ်သက်လုံးအမတ်ရစီချင်နေပေါ့နော်အဲ့တော့ဒီစိတ်ထိခိုက်ခံစားမှုတွေနာကျင်မှုတွေကနေမှပပျောက်ပြီးမှပေါ့နော်လုံခြုံတဲ့လူအတိုင်းဝန်သေးကိုရောက်ရှိဖို့ဒီမှာလုံခြုံတဲ့ဘဝကိုရောက်ရှိပါစေလို့ကျွန်တော်တို့ဆုတောင်း
ဒီကနေ့ကြာရောက်တဲ့ကမ္ဘာကလေးများနေ့မှာတော့ကမ္ဘာပေါ်ကကလေးတိုင်းကလေးတိုင်းဟာလုံခြုံမှုရှိရမယ်ကျန်းမာတန်ဆွမ်းရမယ်ငြိမ်းချမ်းတဲ့ကလေးဘဝကိုပိုင်ဆိုင်ရမယ်သူတို့ရဲ့အနာဂတ်မျှော်မှန်းချက်တွေကိုမျှော်လင့်ပိုင်ခွင့်ကလေးခွင့်ရေးတွေရရှိခံစားနိုင်ရေးကုလသမဂ္ဂအပါအဝင်ကမ္ဘာနိုင်ငံအသီးသီးကကလေးခွင့်ရေးလှုပ်ရှားသူတွေအမှုပညာရှင်တွေတက်ကြွလှုပ်ရှားသူတွေဘက်ကတောင်းဆိုလှုပ်ရှားနေကြတာဖြစ်ပါလေရှင်ကျွန်မစုမုံပါ
ဒီအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။အခုဆက်ပြီးတော့မျိုးသမီးကဏ္ဍကိုကျွန်မခင်မြွေထွေးကတင်ဆက်ပေးပါမယ်။နွေဘာလရှိရတဲ့တွေ့ရွေးကောက်ပွဲမှာလွတ်တော်တီတီအတွက်တတိပုဂ္ဂလကိုယ်စားလှယ်လောင်းကြီးအများအပြားငွေရောက်ရှင်တန်ခဲ့ပေမယ့်အနိုင်ရတတိပုဂ္ဂလကိုယ်စားလှယ်ကတော့၄ဦးပဲရှိပါတယ်။ဒီထဲမှာရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးနေရာဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့တဲ့မတ်ထုမီလည်းပါပါတယ်။ရခိုင်တိုင်းရင်းသားလူမျိုးရေးရာဝန်ကြီးတယောက်အနေနဲ့ကိုယ့်ရဲ့တိုင်းရင်းသားမျိုးနယ်စုတွေပြည်သူတွေအတွက်ဘာတွေလှုပ်ဆောင်သွားဖို့ပြင်ဆင်ထားပါလဲ။အခုလိုအခြေအနေထိရောက်လာဖို့အတွက်ဘာတွေကြိုးပမ်းအားထုတ်ခဲ့ရကလဲဆိုတာတွေကိုမတ်ထုမီကိုဆက်သွယ်နေနေပြီးဒီသတင်းပတ်အမျိုးသမီးခန္ဓာမှာဆက်ဆက်ထားပါရရှင်။မထုမေကဒီကြီးရဲ့ရွေးကောက်ပွဲတော့ကရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်တိုင်းဒေသမျိုးရေးရာဝန်ကြီးနေရာကိုဝင်ပြိုင်လာနိုင်ရခဲ့တယ်။ဒီတခြားနိုင်ငံရေးအင်အားကြီးပါတီကြီးတွေကနေပြီးတော့မှဝင်ရောက်ရှင်ပြိုင်တဲ့သူတွေကြားမှာမှကွတ်တီတတိပုဂ္ဂလအနေနဲ့ဝင်ပြိုင်ခဲ့ပြီးတော့အခုလိုအရေးပါတဲ့နေရာတစ်ခုကိုအနိုင်ရခဲ့တာဘာကြောင့်လို့ထင်ပါလဲရှင်။ပြည်သူတွေကကိုယ့်အပေါ်မှာယုံကြည်အားကိုးမှုဘာများဖြစ်မလဲ။
အဓိကတော့နေပြီးတော့ဒီမှမှန်ကနိုင်ငံရေးလမ်းကြောင်းကိုမှမှန်ကန်ကန်ရှောက်လန်းလို့ပြည်သူကကျမတို့နေပြီးတော့နိုင်ငံရေးထဲမှာရှိစေခြင်းလဲဆိုရဲဆန္ဒကိုသူတို့ထုတ်ဖော်ပြလိုက်တာလို့ပဲကျမယူဆပါတယ်။အဲဘာကြောင့်လဲဆိုတော့ကျမနိုင်ငံရေးလောကထဲကိုစပြီးတော့ရောက်ခဲ့တဲ့ကအဲကျမပြည်သူအတွက်နိုင်ငံအတွက်ကိုယ့်ရဲ့မဲဆန္ဒနေအတွက်မမမမရှက်တည်ခဲ့တယ်။အဲ၅မိတာတော်တွင်မှာမှမှန်ကန်ကန်ပဲအပြည်သူဘက်ကတင်ပြเสียဆိုလို့ရှိရင်တင်ပြခဲ့တယ်လှုပ်တော်မှာတင်ပြလို့မရခဲ့တာဆိုလို့ရှိရင်တော့မီဒီယာမှာတင်ပြခဲ့တယ်ပြီးလို့ရှိရင်ကိုယ့်ရဲ့အလုပ်ကိုနေပြီးတော့လှုပ်တော်ကိုယ်စားတူအနေနဲ့ဒီပြည်သူတွေစီကိုတွေ့ဆုံတာကအစလှုပ်တော်မှာဆင်းရဲတာကအစပြည်သူများရဲ့လိုအပ်ချက်တွေကိုလှုပ်တော်မှာတင်ပြပြီးတော့မှ 我不在当看到个三年里了，俺们在嘛本来面打算啊六六开的，是吧？你都没慢慢看看六六开的，六六过在都五个，看几多啊？六六多的嘛，新年之前呢，就嘛南阳一的嘛，新年前呢，三大都跑的呀，瑞江那边就嘛南阳西开的路呗，就嘛东北这些。
那出名啊！你毕业的预告片中啊，你看牛大爸的家里，你边界的安牛那边过沙丘，牛大绿洲那里啊，我远远看的，绿洲的马来俺那家湾穿的。特别古的前预告片嘛，啥咯？白爸的哥嘛，过沙么皮外呢？特别不古拉尼呢，我要现在去打个巴掌马来先。
啊，好开心的！怎么都你看牛大爸的啊，那爸的是放啥了吧先？我看你莫不是去抢的，你都看当年那面都在一爸的，那爸的我上山啊嘛。啊，不光为了吃饱的，咱们那趟吃巧蛮是辣的，所以得边来快些的看嘛了，把地边为了木瓜啥的，那么看家了的，今年嘛是的，那咱们都把地那些个边为了，妹妹把地妹妹边地也地家的都好喜欢的，哎，怎么说呢？为了怎么也的，那趟烧个的啊，那为了我要老老开的，我看那么回事，快穷麻烦，哎，怎么三年没是为了看牛的把地啊，那块啥定个吧？但那趟是矿业，哎，将来那再立马定个，咱们。还没到八点啊，出来出路没啊？个屋，出不来嘛，别个屋是。阿拉个那上面三天，咱俩一批多嘞。这地方个走路线呢，地那八点十弄啊，确实比较偏僻路线。这地方个你那也低啊，前面去多一些。
哎呦，这路文平呢，看嘛嘞，大家屋里阳光大滴大滴的，但是那路有一样，我今天阿个文平也话嘞些。
我买那个老老路下面那呀，我有些给他批包嘞，这多嘛走路线，这地方个你呢，说的固定没说的单。但毕竟嘞，龙啊，巴蒂西家龙嘛，没听人家嘞说的，那都可能没比我嘞说的，俺娘也是个嘞。哎，大家没落你为了的，那都嘛，老老大些啥路线？人家讲那些大姐嘛，讲些老街哪路线？第二样的，比都他也有钱嘞。我过我不都干嘛看的？怎么他看的？巴蒂也看的，文具嘛好便宜，比都他也有钱嘞，文具撇的。那么你也把那收入先，这么六千来的，那看农民伢也比伢也参加地扫墓，看比那段路还没路打算啊，先那个人工化的地扫路呀嘞。六千人工化，那么设备刚在讲么路，这么看比那嘛户皮鞋内的，设备讲皮鞋，路可以出帮木叫皮鞋，我那个那个个表内家的违反内家的，所以也是我们的不得路的皮鞋，人工化那边农民的伢也是的，但那么十三亿我这么路人工化的地土壤里面。第一，看那那也有问题，第二，你那看比你也，你比如皮鞋你的脏呀，如果那个那个皮鞋样子路线，第二，我那个怎么路皮鞋买泥烂的裤多么好，那个那个地啊，上月那买泥烂的裤新来的不咯？大家我路怎么啊？第那个一家的钱呢，把地的家的钱呢，第一钱呢，讲完你比如怎么，你到过去嘞？我要先边去买丢了回来，来对俺老老奶奶的，主要回来嘛，把为了嘛，俺老老奶奶那样，我有些事要去办来些。
说到丢单呐，旅游一样，我记得啊，你呢，一看单就买起来，一看旅游的转悠的，一看比那个比旅游转悠，他为酒店楼上铺这边先查办来些。
现在我们那家嘞，还有妈妈好过，还底下老家嘞，这家啊，他们那些嘞，没有在他们家里面，没人买。啥时嘞的，还带人到庙内做位，也比如庙也，也不按龙泉嘞，也屋里搞会个，也是我对那边的，屋里边也是庙内，来对为了先，然后屋里也偏心不对，不自己的不配不对，怎么个这个我都不配个人。然后这个那边的，那那个不地不靠对，叫人工，然后江水老家嘞。这个海南人他庙内中也辛苦起来开开庙屋了，那海南人他也要问几点的呢？但那种过年开心没没那边了，怎么个地给我弄啥嘞？我看你都不话多得意，哎呀妈的天那边了，我看你那段路啊在路道上啊些那个像我那地少的路呗，我看你那嘛西南没开开过来呗，像我那边了那样也哎呀开心没啊？你兰岗的包包拉没？你兰岗的嘞怎么身上差不了吃的？哎，大家么罗地讲下的，我上月早把买是为了给对我个地个我点那边买水是用于龙安那个路开了去的些。
哎，龙安路来的要的，没有的没得要你呢。那个姨妈把我拉回来嘛，他毕竟俺那在江苏嘞，路大路他妈找我牵个的，故说嘞，像我那里大姐也，他爸妈说没有米带那里有要问起去拉罗嘛不咯？所以第六去那个要拉布，就撇在那看嘛，看看把以前娃拉去吧嘞，的，我那时候遇到白马哦，他就看看微信给吧嘞。
看看啊，老娘也是个人生，你牛奶来嘛？你在俺牛奶我那，但不过就我偏来流行，你在领牛奶，你在领牛奶我那个的，在那个来生的老在看嘛，就这片的，天来树上来看嘛，
the Iran Suzawa Commission, a cheletu, Mapin, and Chini Muma Solution, Edwadi, Ochoi, Kanaga, Cheletu, don't you, Viroma, Jama Benia Majahani, Nyashi, Nede, Blue, Lokan, Lokan Yare, Blue Nitanja, Tari Ulila, Yashi, Yava. If you do real, I check the Ulila, Jama, Nyaya, check as she get it. Now Chagani, we do, Jamane, do do. If I made a Kulung, Chetan Jame, Lumi, Lumi.
အဲဒါကြောင့်မလို့ကျွန်တော်တို့အမျိုးသမီးတွေဟာနိုင်ငံရေးလုပ်မယ်ဆိုလို့ရှိရင်ဒီ professional နိုင်ငံရေးကိုတော်ဖို့အတွက်ကျွန်တော်တို့ပြင်ဆင်ရပါမယ်။ကိုယ့်ရဲ့နိုင်ငံရေးခံယူချက်မှန်ကန်မှုကအရေးကြီးပါတယ်။အဲဒီအမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်နိုင်ငံရေးသီလမရှိဘူးဆိုလို့ရှိရင်ရေးချီခံဖို့ခက်ပါတယ်။အဲဒါကြောင့်မလို့ကျွန်တော်တို့အမျိုးသမီးတွေဟာတက်လုံကောင်းရပါမ ကျမ၏ကုသမှုရရှိနိုင်တဲ့အစီအစဉ်လေးအကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာ COVID-19 ကရောဂါထင်ရှားဖို့အမေရိကန်ပြည်ထောင်စုကကြောင်းတော်တော်များများအွန်လိုင်းကနေတင်ကြားပို့ချပေးနေချိန်မှာပဲမကြသေးခင်ရက်ပိုင်းကအလားအလာကောင်းတဲ့ COVID ကာကွယ်ဆေးစမ်းသပ်နိုင်ခဲ့တဲ့ဆိုတဲ့သတင်းကြောင်းအထူးသဖြင့်မိခင်တဦးတွေကစီမံအုပ်ချုပ်ရတဲ့မိသားစုအတွက်စိတ်သက်သာစေခဲ့ပါတယ်။ကလေးတွေကြောင်းသွားရပဲအွန်လိုင်းကနေသာတင်ကြားတာကြောင့်တာဝန်ပူလာတဲ့အတွက်အခက်ကြုံနေရသူပါအမေရိကန်အခြေစိုက်ဇီဝနည်းပညာကုမ္ပဏီမိုဒါနာကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေးဟာ 94.5% ခန့်နှုန်းထိရောက်တာတွေ့ရတဲ့အကြောင်းကုမ္ပဏီရဲ့စမ်းသပ်မှုရလဒ်တွေနဲ့ပတ်သက်တဲ့ကနဦးလေးလာ30ချက်ကိုတနင်္လာနေ့ကထုတ်ပြန်ပါတယ်။လွန်ခဲ့တဲ့သတင်းပတ်တနင်္လာနေ့ကလည်း Pfizer ကုမ္ပဏီကသူတို့စမ်းသပ်နေတဲ့ကာကွယ်ဆေး 90% ခန့်နှုန်းကျော်ထိရောက်တာတွေ့ရတယ်လို့ကြေညာခဲ့ပြီးတဲ့နောက်ဗုဒ္ဓဟူးနေ့မှာတော့သူတို့ရဲ့ဆေးဟာ 95% အထိထိရောက်တယ်ဆိုပြီးတော့ပြောင်းလဲပြောဆိုသွားတယ်။ဒါပေမဲ့လည်းဒီကုမ္ပဏီနှစ်ခုလုံးရဲ့စမ်းသပ်မှုရလဒ်တွေဟာကနဦးအစ်စ်မာသာရှိနေသေးတယ်ဆိုတာကိုသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အခုအခါမှာတော့ဒီဆေးကုမ္ပဏီတွေကအရေးပေါ်အခြေအနေမှာသူတို့ဆေးကိုသုံးစွဲခွင့်အစိုးရစီမလာမယ့်ရက်ပိုင်းဒါမှမဟုတ်သတင်းပတ်တွေအတွင်းရှောက်ထားကြဖို့ရှိပါတယ်။ဒါပေမဲ့လည်း အခုကွယ်စေကိုအကျေကျေပြပြအသုံးမချနိုင်ခင်မှာပဲအမေရိကန်ပြည်အောင်စုအတွင်းကိုဗစ် -19 ရောဂါကူးစက်ခံရသူ17သန်းလောက်ရှိနေပြီးတော့လွန်ခဲ့တဲ့သတင်းပတ်အတွင်းမှာကူးစက်သူ3သန်းလောက်ရှိခဲ့တာပါဒီလိုအခြေအနေတွေကြောင့်ပြည်내အုပ်ချုပ်ရေးမှုတွေနဲ့မြို့တော်ဝန်တွေကလာမယ့်ကျေးဇူးတော်နေ့မတိုင်ခင်မှာအသွာလာကန့်သတ်မှုတွေပြန်ချမှတ်လာပါတယ်ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာတဝန်းလူပေါင်း 1.3 သန်းသေဆုံးခဲ့ပြီးအဲ့ဒီထဲမှာအမေရိကန်ပြည်ထောင်စုမှာသေဆုံးသူ2,000ခွဲကျော်ပါဝင်ပါတယ်။ဒန်နီဘတ်ဒော့ဖာအခုနှစ်နွေရာသီမှာအိုင်ယာလန်ကနေအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့ချစ်ချနေတဲ့သူဖြစ်ပါတယ်။အသက်17နှစ်အရွယ်သမီးတစ်ယောက်နဲ့9နှစ်အရွယ်သားတစ်ယောက်ကိုမိခင်တဦးတည်းကပဲအဆက်အအရာရာတာဝန်ယူလုပ်ကိုင်ပေးနေရတာပါ
။ But I think they like America but it's just so limited.What we can do sometimes my
ကလေးတွေကတော့အမေရိကကိုကြိုက်ကြတယ်ထင်ပါတယ်ဒါပေမဲ့လည်းအကန့်အသတ်တချို့ရှိနေတာဆိုတော့တချို့တွေကဥရောပကနေအမေရိကကိုပြောင်းသွားတာဟုတ်ရောဟုတ်ရဲ့လားလို့စကြပါတယ
်စက်တင်ဘာမတိုင်ခင်တုန်းကတော့ကလေးတွေဟာကျောင်းမရောအွန်လိုင်းကနေပါစတင်ကြခဲ့ပေမဲ့အဲ့ဒီနောက်ပိုင်းမှာတော့အွန်လိုင်းကနေသာတင်ကြပါတော့တယ်ခရီးသွားဖို့အစီအစဉ်တွေလည်းဖြတ်သိမ်းလိုက်တာကြောင့်ကလေးတွေဟာအိမ်မှာပဲတင်နေရပြီးပတ်ဝန်းကျင်တစ်ကလူမှုအတိုင်းဝန်းနဲ့ထိတွေ့ဆက်ဆံခွင့်လည်းမရတော့ဘူးလို့ဆိုပါရယ်အလဲရန်ဆပြီးတော့တက်ရောက်တဲ့ခီရာဆွိတ်ဘန်က
I say we probably did earn less this year because of coronavirus
ဒီနှစ်တော့စာသိမ့်မတင်ဖြစ်ဘူးလို့ထင်ပါတယ်ကာယောဂါကြောင့်ဒီကျောင်းမှမတင်ယူရမယ့်ဟာမျိုးတွေဆိုရင်မတင်ဖြစ်တော့ပါဘူ
းအထူးသဖြင့်နိုင်ငံသစ်မှာပြောင်းရွှေ့လာသူတွေအဖို့ပိုးပြီးတော့လည်းအခက်ကြုံရတာပါသားဖြစ်သူကော်နာဆွိတ်ဘန်က
Well, it doesn't feel the best because you don't get to meet
လူအများကြီးနဲ့မတွေ့ရတော့တခုခုလုံနေတယ်လို့ပါပဲလူအစ်စ်တွေအဖို့ငွေချင်းအစ်စ်တွေလည်းထပ်မရတော့ပါဘူ
းဘတ်ဒော့ဖ်ကတော့အကြံပေးတဲ့ဦးအဖြစ်အချိန်ပြည့်အလွတ်လွတ်ကိုင်နေတဲ့တစ်ချိန်ထဲမှာမိဘတဦးအနေနဲ့ကလေးတွေရဲ့အင်ဇာကိုလည်းကူတင်ကြပေးရပါတယ်ကလေးတွေသုံးတဲ့ iPad တခုခုမှားနေရင်ပြန်ပြင်ပေးရတယ်လို့ကလေးတွေအင်ဇာပြီးမပြီးလဲသိကြအောင်စစ်ဆေးပေးရပါတယ
် You know it's hard for the teachers it's hard for the families it's hard for the youth.Sorry for the kids.
ဆရာဆရာမတွေအတွက်လည်းအဆင်မပြေသလိုကလေးတွေမိသားစုတွေအတွက်လည်းအခက်အခဲတွေကြုံရပါတယ်။ကျမလည်းအမေတယောက်ထဲနဲ့လုပ်ပေးရတာတွေကများနေတော့အလျင်မမီတော့ပါဘူး
။ COVID-19 ကာဝေးဆေးဟာနှစ်ချိန်ထိုးရမှာဖြစ်ပြီးတော့သတင်းပတ်ချပြီးထိုးရမှာပါ။ American ကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကတော့ Moderna ကာဝေးဆေးသန်း20, Pfizer ဆေးသန်း20ဒီဇင်ဘာနှောင်းပိုင်းမှာရရှိဖို့မျှော်မှန်းထားပါတယ်။တကယ်လို့အစည်းအဝေးနဲ့အစားအစာကြီးကြပ်ရေးအဖွဲ့ FDA ကအရေးပေါ်အခြေအနေမှာသုံးဆွဲခွင့်ပေးလိုက်မယ်ဆိုရင်တော့ဒီဆေးတွေကိုဒီနှစ်မကုန်ခင်မှာအချိုးကျမျှဝေပေးသွားနိုင်ွယ်ရှိပါတယ
် And I think if we knew for sure that there was going to be you know vaccine early next year and that they were going to
သိမကြခင်ရမှာဆိုတော့စောင့်နိုင်ပါတယ်အဲ့လိုမှမဟုတ်ရင်တော့တစ်နှစ်ပတ်လုံးဘယ်လိုလုပ်ရမယ်မသိတော့ပါဘူးကလေးတွေတစ်နှစ်လုံးကြောင်းပြတ်ကြမှာလားစာသင်ချိန်တွေရော့မှာလားဘာမှရေးရရာမရှိဖြစ်နေမလားပဲအချိန်အပိုင်းခြားနဲ့ဘယ်တော့ဘာဖြစ်မယ်ဆိုတာကိုသိရရင်တော့အဆင်ပြေဆုံးပ
ါကာကွယ်ဆေးထုတ်ခဲ့တဲ့သူတွေအရင်ဆုံးရမယ်ဆိုတာကိုတော့မသိရသေးပါဘူးဂျမားကြီးနဲ့လူသားအရေးမဆိုင်ရာဝန်ကြီး Alex Isa ကတော့အသက်65နှစ်ကျော်ရေဂျမားကြီးဝန်ထမ်းတွေကိုကာကွယ်ဆေးထိုးဖို့ဇန်နဝါရီလကုန်မှာစေဝါအလုံးလောက်ရဖို့မျှော်မှန်းထားတယ်လို့ဆိုပါတယ်လာမယ့်ຫນွေဥရသည်ဒါမှမဟုတ်ຫນွေရသည်မတိုင်ခင်မှာတော့ကိုကံအားကောင်းသူတွေပါထိုးနိုင်မယ်လို့ကျမ်းမာရေးတာဝန်ရှိသူတွေကလည်းခမန်းထားပါတယ်ဘတ်ဒော့ဖ်က
You know America in general is great because it's you know people are really resourceful so all
ဒီလိုမျိုးအဖြစ်တော့ America မှာအဆင်ပြေပါတယ်ရွေးချယ်စရာတွေလည်းများပါတယ်ကလေးတွေအကြောင်းကစီမံမှုကြောင့်အခက်အခဲတွေ့ရတဲ့အခါမှာလည်းဘဝတူမိခင်တွေစုပေါင်းပြီးတော့အပြန်အလှန်ကူညီပေးကြပါတယ
်စိတ်ပညာရှင်တွေကတော့ဒီနေ့ဆောင်းရသည်မှာလူအသေးပြောက်များလိမ့်မယ်လို့တွက်ချက်ခမန်းထားတဲ့အချိန်ထဲမှာဘတ်ဒော့ဖ်ကတော့အင်းဂျင်တွေရဲ့အကူအညီနဲ့အခက်အခဲတွေကိုဆက်လက်ကြော်ဖြတ်နိုင်လိမ့်မယ်ဆိုပြီးတော့မျှော်လင့်နေပါတယ်ခင်ဗျာ COVID-19 ကာယောဂါကာလမှာအကြောင်းမျိုးမျိုးကြောင့်ဆေးရုံကိုသွားပြီးတော့ကျန်းမာရေးကုသမှုခံယူရသူတွေအတွက်အဲ့လိုသွားရတာဟာအပိုဝင်တော့ဝင်ဖို့တခုလိုဖြစ်နေတာပါတာမန်ကိုကံအားကောင်းတဲ့သူတွေတော့မှကိုရိုနာဗိုင်းရပ်စ်ကူးစက်မှာကိုရှောင်ရှားတဲ့အနေနဲ့ကိုယ်အိမ်မှာပဲနေထိုင်လုပ်လုပ်ကိုင်နေကြတာမှာတချို့ကတော့ဆေးရုံကိုမသွားမဖြစ်သွားမယ်အခြေအနေကိုရင်ဆိုင်ကြရပါတယ်။ဒါပေမဲ့လည်းအခုခါမှာတော့ဆေးရုံမှာကုသမှုခံယူရမယ့်ဝန်ဆောင်မှုကိုတချို့ကျန်းမာရေးဝန်ဆောင်မှုအဖွဲ့တွေကအိမ်တန်ရာရောက်လိုက်ပြီးတော့ကုသမှုပေးနေပါတယ်။ဆေးရုံသွားမှာကိုဆိုရင်လည်းလူနာတဦးဖြစ်သူဝီလျံမယ်ရီက
With the COVID-19
I didn't want to be involved with that.
ဒီ covid ကာလမှာတခြားလူနာတွေနဲ့အတူဆေးရုံတက်မနေကြမှာ ਊ အခုအိမ်မှာနေပြီးတော့ကုရတာဆိုတော့အဆင်ပြေပါတယ်လို့ပြောပါတယ် Medically Home ကျန်းမာရေးဝန်ဆောင်မှုအဖွဲ့ဟာ Massachusetts ပြည်နယ် Boston မြို့တဝိုက်မှာအခုလိုအိမ်နိုင်ရာရောက်ကျန်းမာရေးဝန်ဆောင်မှုပေးနေတာပါဆေးရုံသုံးပစ္စည်းတွေသူနာပြုတွေဓာတ်ခွဲခံကိရိယာတွေ X-ray ဆက်တွေဒါတွေယူလာပြီးတော့ကုသပေးနေတယ်လို့ဆိုပါတယ် Medically Home အကြီးအကဲ Rafael Rakowski က
You had Bluetooth, high-speed internet, wireless device.
Bluetooth, မြန်မာပြည် internet, Wi-Fi, လူနာရဲ့အခြေအနေကိုစောင့်ကြည့်စစ်ဆေးတဲ့ဆက်အစင်းသစ်ပြင်ထားတဲ့အရင် battery, မီးစက် telephone ဆက်သွယ်ရေး signal စတဲ့အစင်းမြင့်နည်းပညာတွေကအိမ်မှာဘေးရန်နဲ့ကင်းကင်းနဲ့ကုသမှုပေးဖို့အဆင်ပြေစေပါတယ်လို့ဆိုပါတယ်။အခုခါမှာတော့ကျန်းမာရေးအာမခံတွေကလည်းအိမ်နံရရောက်လာပြီးတော့ကုသမှုပေးတဲ့အပေါ်ခွင့်ပြုလက္ခဏာကြောင့်ဒီနည်းပညာပိုကျေကျေပြည့်ပြည့်ဖြစ်လာဖို့အားလုံးကမျှော်လင့်နေကြပါရဲ့ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်ဗျာတက်ပါ။ခုနားမှာချက်နှကောင်တဝီဝီနဲ့ပြန်နေမယ်ဆိုရင်ဒီတန်းကစိတ်နှောက်ရှက်ဖြစ်စရာပါ။ဒါပေမဲ့သိပ္ပံပညာရှင်တွေကတော့ဒီချင်းရဲ့အတန်ကိုနားထောင်ပြီးသူကလူတွေအတွက်အန္တရာယ်ပေးနိုင်မပေးနိုင်ဖော်ထုတ်နိုင်ပါပြီ။အခုကြားရတဲ့အတန်ပိုင်ရှင်ချင်းကလေးတွေဟာကမ္ဘာပေါ်မှာလူတွေအတွက်အမြင့်အကြီးဆုံးသတ္တဝါတွေဖြစ်ပါတယ်။သူတို့ကညှက်ဖျားငန်းဝါအဖျားနဲ့သွေးနွံတုပ်ကွေးလိုရောဂါတွေကိုဖြစ်စေတဲ့ဘက်တီးရီးယားတွေကိုသဲလာတတ်တဲ့အတွက်ကမ္ဘာတလုံးမှာနှစ်ဆယ်လူပေါင်းသိန်းနဲ့ချီပြီးတည်ဆောင်းရတာပါ။အခုလိုလူကိုသိစေတဲ့အထိဒုက္ခပေးနိုင်တဲ့အကောင်လေးတွေကိုဇမတ်တွေ့နိုင်တဲ့ဆရာကိုစောင့်ကြည့်နိုင်တဲ့ app ကိုသိပ္ပံပညာရှင်တွေကထင်ပါတယ်။ချင်းရဲ့အတန်ကိုသုံးပြီးထွန်းထားတဲ့ဒီ app ကို Google ရဲ့ Android ဖြစ်ဖြစ် Apple ရဲ့ iOS မှာဖြစ်ဖြစ်ဘယ်လက်ကင်ဖုန်းမှမဆိုသုံးနိုင်ပါတယ်။လက်ကင်ဖုန်းရှိတဲ့ဘသူမဆိုဒီ app ကိုသုံးပြီးဘလို့ချင်းအမျိုးအစားလဲဆိုတာသိအောင်လုပ်နိုင်တဲ့အတွက်ဒီယောဂဆိုးတွေမရအောင်တားဆီးနိုင်တယ်လို့ဒီ app ဒီထွန်းတဲ့အဖွဲ့ကHari Priya Bahedi Nararinan ga pyo ba de.
If they see a mosquito around us, they just open the phone, open up the app.
Ko na ma chin na gaung yauk la de so yin ko lak kai phone go phwet lai yum ba de. Pi yin di application go phwet, ai chin shi ya niya go phone na chin, naw mat tan tin na record so de clock go nait lai yum ba be lo pyo daw da ba. Nararinan ha Stanford tak ka do ga bwan lon chang tu tu ni ne di siman yin ma sa pi pa ya la ba. Tu a khu kha ma raw Los Angeles ကကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်ကိုခန်းဆိုင်ရာယောဂပီးပညာဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ
်။ So then when the mosquito, you know, flaps its wings and starts flying around, it makes that noise, right? That annoying buzzing noise.
ချင်းကသူ့ရဲ့တောင်ပိုင်းကိုတစ်ဖြတ်ဖြတ်ခတ်ပြီးကိုယ်နားမှာစပြီးပြန်ဝဲလာမယ်ဆိုတဝီဝီနဲ့ဆိတ်ရှုပ်စရာအတန်ကိုကြားရမှာပါ။ဒီတန်ကိုကျမတို့က a bus app နဲ့ဖမ်းပြီး record လုပ်ရပါတယ်လို့ပြောပါတယ်။ချင်းတွေတင်နေတဲ့ယောဂအများပြားအတွက်ကုသဖို့ဆေးမရှိသလိုသူတို့အတွက်ကာဝယ်ဆေးလည်းမရှိပါဘူး။ဒါကြောင့်ဒီယောဂတွေကိုထိမ့်ချုပ်ဖို့လုပ်မယ်ဆိုရင်အကောင်းဆုံးနည်းလမ်းကချင်းတွေကိုပြစ်မှတ်တာနှိမ့်နေရမှာဖြစ်ပါတယ
်။ If we're going to tackle diseases caused by mosquitoes like malaria or dengue,
ညီမတို့သွေးလွန်တုပ်ကွေးလိုချင်းကြောင့်ဖြစ်တဲ့ယောဂတွေကိုကင်ကွယ်တဲ့အခါအရေးကြီးဆုံးအဆင့်ကချင်းတွေဘယ်မှာရှိတယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ချင်းတွေကိုစောင့်ကြည့်မှတ်တမ်းတင်တဲ့တမျိုးကြံကြီးကအချင်းကုန်သလိုဇိတ်ကလည်းချိပါတယ်။ဘာကြောင့်လဲဆိုတော့ချင်းတွေကိုထောင်ဖမ်းမှုကလူရင်အတော်လိုသလိုဖမ်းမိတဲ့ချင်းဒါမျိုးစားလဲဆိုတာကိုပြောနိုင်ဖို့လဲအသေးချာလေ့ကျင့်ပေးထားတဲ့ကျွမ်းကျင်ပညာရှင်တွေလိုအပ်လို့ဖြစ်ပါတယ်။ချင်းမျိုးစိတ်ပေါင်းက3500လောက်ရှိပါတယ်။ဒါပေမဲ့ဒီထဲမှာလူကိုအမြင်ပေးနိုင်တဲ့မျိုးစိတ်က40လောက်ပဲရှိတယ်လို့စီမံကိန်းကအဓိကတာဝန်ယူထားတဲ့Stanford တက္ကသိုလ်ဇီဝအင်ဂျင်နီယာဌာနပေါ်မောက်ကမနူးပရိုဂက်စ်ကပြောပါတယ
် In your backyard, do you have a nuisance mosquito or do you have a potentially dangerous mosquito?
ကိုချောင်းဝင်းထဲမှာရှိနေတဲ့ချင်းဟာစိတ်အနှောက်အယှက်ပဲပေးတဲ့ချင်းလားလူအတွက်အန္တရာယ်ဖြစ်စေနိုင်တဲ့ချင်းလားဆိုတာသိဖို့လိုပါတယ
်ဒီလိုသိနိုင်ဖို့ပရိုဂက်စ်ရဲ့အဖွဲ့ကချင်းရဲ့အတန်ကိုနားထောင်ဖို့ဆုံးဖြတ်ခဲ့ပါတယ်အဓိကအကြောင်းကချင်းတွေဟာသူ့ရဲ့အတန်တွေကိုအပေါ်အောက်ခတ်တဲ့အခါမြေရဲ့အတန်ကချင်းတစ်မျိုးနဲ့တစ်မျိုးမတူကြတာကြောင့်ဖြစ်ပါတယ်မျိုးစိတ်တိုင်းအတွက်တစ်မျိုးနဲ့တစ်မျိုးတဝီဝီညီတန်ဟာနည်းနည်းလေးစီလောက်တော့ကျွဲတာပါအ
အခုကြားရတဲ့ဆိတ်နှောက်ချက်ပဲတေးတဲ့ချင်းတကောင်ရဲ့အတန်မှာဒီမျိုးစားကလူတွေမှာယောဂဖြစ်စေတဲ့ကပ်ပါးကောင်တွေကိုတဲလာတဲ့အမျိုးမဟုတ်ပါဘူး။အခုကြားရတဲ့အတန်ကတော့ငှက်ဖျားယောဂတည်ဆောင်နိုင်တဲ့အန္တရာယ်ပေးနိုင်ခြင်းရှိတဲ့ချင်းမျိုးစားရဲ့အတန်ဖြစ်ပါတယ်။ဒီချင်းရဲ့ဝီတန်ကိုလက်ကင်ဖုန်းနဲ့ကအဘတ်အက်ပ်နဲ့ဖုန်းသုံးသူကနေမှတ်တမ်းတင်နိုင်ပါတယ်။အတန်ဖန်းတာကလည်း10စက္ကန့်20စက္ကန့်လောက်ပဲလိုပါတယ်။ဒီကံကို app ကသူ့မှာရှိတဲ့ database အချက်လက်တွေနဲ့နှိုင်းယှဉ်ပြီးဘလို့ချင်းမျိုးစိတ်ဖြစ်နိုင်တဲ့ဆိုတာကိုပါထုတ်ပေးပါတယ်။တကယ်တော့ cell phone လို့ခေါ်တဲ့လက်ကင်ဖုန်းတွေဒါမှမဟုတ် smartphone တွေဟာ billion နဲ့ချီတဲ့လူရဲ့ data ထဲမှာရောက်နေပြီဖြစ်ပါတယ်။ဒါကြောင့်အရင်တော့မလုပ်နိုင်ခဲ့တဲ့နဲ့အခုချင်းတွေကိုကြည်ကြည်ပြတ်ပြတ်စောင့်ကြည့်နိုင်ပြီလို့သူတို့အဖွဲ့ကပြောပါတယ
်။ This is something that doesn't require fancy smartphones, just very bare minimum basic cell phones are actually good enough.
ဒီ app ကိုသုံးဖို့အတွက် smartphone အမျိုးအစားသိကောင်းကောင်းရှိစရာမလိုပါဘူး။ရိုးရိုးလက်ကင်ဖုန်းလောက်ဆိုကောင်းကောင်းသုံးလို့ရပါပြီ
။ကမ္ဘာတစ်စွာကလူတွေပေးတဲ့အချက်လက်တွေပေါ်မှာမူတည်ပြီးအငြင်းကြီးတဲ့ချင်းမျိုးစားတွေဗမာနေရဆိုတာကိုပြတဲ့နေပုံကိုဒီ app ကတဖြည်းဖြည်းထုတ်ယူပါလိမ့်။ဒါဟာသိပ္ပံပညာရှင်တွေအတွက်အထောက်အကူဖြစ်စေုံနဲ့မကဘဲကျန်းမာရေးအားနာပိုင်းတွေအတွက်လည်းဘယ်ဒီကမှဘာရောဂါဖြစ်လာတော့မယ်ဆိုတာနဲ့ဘယ်မှာချင်းနေရေးလုံးဝမဆူတာကိုခံမနိုင်တော့မှာဖြစ်ပါတယ်။အခုလိုမျိုးလူမှုအတိုင်းဝန်းကပါပါဝင်လုံဆောင်မှုမျိုးဟာချင်းကနေဖြစ်တဲ့ယောဂဆိုင်အပြစ်ကနာကြီးတွေကိုဖြည့်ရှင်ရမှာအဓိကကဏ္ဍကနေပါဝင်မယ်လို့လည်း project ကယုံကြည်ပါတယ်
။ More number of people engaged, the better the tool gets. So we're very excited that if literally, you know, hundreds of thousands of people are recording mosquitoes every day, especially, you know, around the world,
ဒီအသုံးချနေကလူများများပါဝင်လာလေပိုကောင်းလေမို့ကျွန်တော်တို့သိစိတ်လှုပ်ရှားနေတာပါခက်ချင်းချင်းပြောမယ်ဗျာတကယ်လို့နေတိုင်းလိုလိုပဲတန်းနဲ့ချီတဲ့လူတွေကချင်းတွေကိုမတန်းတင်ကြမယ်ဆိုရင်တွက်ကြည့်သားမှာတစ်ကမ္ဘာလုံးပါလာဖို့လိုအပ်နေတဲ့အတိုင်းအဝိုင်းမျိုးကိုဖန်တီးပေးမဲ့သဘောဖြစ်ပါတယ
် A bus app ကိုဒီဇင်ဘာဒါမှမဟုတ် January လလောက်မှာ free download လုပ်နိုင်တော့မှာဖြစ်ပါတယ်အပြည့်အစုံတော့abus.stanford.edu website ဆနေနာမှာကြည့်ရှုနိုင်ပါတယ်။ Britain နိုင်ငံ Oxford တက္ကသိုလ်ကနောက်သုတေသနပညာရှင်များအဖွဲ့တစ်ဖွဲ့ကလည်းအလားတူလက်ကင်ဖုန်းသုံး app တစ်ခုဖြစ်တဲ့ Mossware ကိုသုံးပြီးငှက်ဖျားချင်တွေကိုသူတို့ရဲ့အတန်တွေနဲ့ခွဲခြားပြီးသိနိုင်မှုစူးစမ်းနေတာပါ။ချင်တွေရဲ့တဝီဝီမီးတဲ့အတန်ကိုကြားလိုက်တာနဲ့အများစုကရိုက်ဖို့ပြင်နေကြပေမယ့်ချင်းကိုမရိုက်ခင်လက်ကင်ဖုန်းကိုထုတ်ပြီးအရင်မှတ်တမ်းတင်ဖို့သုတေသနပညာရှင်တွေကမျှော်လင့်နေကြောင်းဗီယိုအေသတင်းတောက်အက်ရှော့ဂျုံးဆက်ပြောကြားချက်ကိုတင်ပြရင်းဒီသတင်းပတ်သက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲညနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
။ခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။အမေရိကန်ပြည်ထောင်စုတောင်ပိုင်းကဂျော်ဂျီယာပြည်နယ်မှာနှစ်ပေါင်း30နှစ်ပါအတွင်းပထမဆုံးအနေနဲ့ဒီမိုကရက်ပါတီသမ္မတလောင်းဂျိုးဘိုင်ဒန်အနိုင်ရလိုက်ပါတယ်။မဲစီယန်၅သနီးပါးကိုလက်နက်တစ်ခုချင်းပြန်ပြီးတော့ရေတွက်ချက်အရသမ္မတထရမ့်ထံမစ္စတာဘိုင်ဒန်က၆ခါမဲ12,000ကျော်အသားရတာကြောင့်ရွှေကောက်ပွဲတာဝန်ရှိသူတွေကြေညာခဲ့ပြီးတဲ့နောက်မှာတော့ပြည်နယ်ကုစလဲမဲ16မဲကိုမစ္စတာဘိုင်ဒန်အနိုင်ရကြောင်း AP သတင်းဌာနကကြာတာပြင်းနေမှာကြေညာခဲ့တာပါ။ရွေးကောက်ပွဲအနိုင်ရဖို့လိုအပ်တဲ့ကိုယ်စားလှယ်မဲ290ကိုရရှိခဲ့တဲ့အချိန်တုန်းကလည်းမစ္စတာဘိုင်ဒန်ကိုရွေးကောက်ခံသမ္မတအဖြစ် AP ကအတိအမှတ်ပြုကြေညာခဲ့တာပါ။မြောက်ကိုရီးယားလုံခြုံရေးအဖွဲ့ကိုအတင်းကျပ်အလုပ်ခိုင်းစေနေတဲ့ဆိုရဲဆွဆွဲချက်တွေကြောင့်ကုမ္ပဏီတစ်ခုကိုအမေရိကန်ဘာသာရေးဝန်ကြီးဌာနကကြာတာပြင်းနေမှာတန်ခါအရေးယူမှုတွေချမှတ်လိုက်ပါတယ်။ရုရှားဆက်လို့ရေးကုမ္ပဏီ Macron LLC နဲ့ရုရှားနိုင်ငံမှာလုပ်ငန်းလဲပတ်နေတဲ့မြောက်ကိုရီးယားရဲ့ Korean Coastal အထူးတွေကုမ္ပဏီ Corporation ကိုအရေးယူတန်ခါလိုက်တဲ့အကြောင်းအမေရိကန်ဘာသာရေးဌာနရဲ့ထုတ်ပြန်ချက်မှဖော်ပြထားပါတယ်။မြောက်ကိုရီးယားအလုပ်သမားအားလုံးကို2019ဒီဇင်ဘာ22ရက်နေ့နောက်ဆုံးထားပြီးတော့နေရက်ပြန်ပို့ရမယ်ဆိုတဲ့ကုလသမဂ္ဂအလုံးရေးကောင်စီရဲ့ပြောင်းလဲချက်ကိုမလိုက်နာတဲ့အတွက်အခုလိုတန်ခါမှာပါ။ကမ္ဘာတဝန်းကိုဗစ် -19 ရောဂါကူးစက်မှုတွေမှာတော့အမေရိကန်ပြည်အောင်စုကရောဂါကူးစက်မှုနဲ့တိုက်ဆုံမှုအများဆုံးနိုင်ငံအဖြစ်ဆက်ရှိနေပါတယ်။အမေရိကန်မှာကိုဗစ် -19 ကူးစက်သူက 17.8 တန်းကျော်နဲ့တိုက်ဆုံသူက3သိန်းခွဲကျော်ပါတယ်။အမေရိကန်ပြည်သူတွေအနေနဲ့ရှစ်သတင်းမှအတွင်ကြောက်မဲ့ကျေးဇူးတော်နဲ့အခမ်းအနားကိုဘဲမှမတော်ပဲအိမ်မှာပဲနေကြဖို့သူတို့ရဲ့အားလိုက်အစီအစဉ်တွေကိုပြန်ပြီးတော့စဉ်းစားကြဖို့အမေရိကန်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC နဲ့တခြားကျန်းမာရေးမဟာမိတ်အဖွဲ့၃ဖွဲ့ကတရားကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။ India နိုင်ငံကတော့ယောဂ92ကိုးတန်းကျော်နဲ့ဒုတိယအများဆုံးဖြစ်ပြီးအိန္ဒိယမှာဒီကနေ့ယောဂ92 4000ခွဲကျော်ရှိတယ်လို့ဂျမိုက်တာဝန်ရှိသူတွေကပြောပါတယ်။အိန္ဒိယနောက်မှာတော့ဘရာဇီးနိုင်ငံမှာ6တန်းကျော်နဲ့ကိုးစက်မှုတတိယအများဆုံးဖြစ်ဆက်ရှိနေပါတယ်။ဒီကနေ့ညတော့ထိုက်တန်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမရှင်လာပါပါရှင်။ကျမနမောပါ။
This program has come to you from the Voice of America, Washington.